Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ26ရက်ဗရုညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 3252တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ကြရင်တင်တစ်ခါလဲကြည့်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူပြပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့စစ်ကောင်စီနဲ့အာဆီယံအလို့သဘောဆက်ဆံမှုတွေကိုခွင့်ပြုနိုင်ခြင်းရှိရလို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောလိုက်ပါတယ်ပြည်ပရောက်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ဟာရှေ့လာထဲမှာထိုင်းနိုင်ငံကိုပြန်ဝင်လာပါမယ်အမေရိကန်ကယူနက်စကိုအဖွဲ့ဝင်ဖြစ်တကြော့ပြန်ဝင်လာပါပြီဆိုတဲ့ထိတန်းရောက်သတင်းတွေကိုပြပြပေးသွားမှာပါရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကချင်နဲ့ရှမ်းမြောက်ဘက်တိုက်ပွဲဆက်ပြင်းထန်နေပြီးဝိုင်းပေါ်မှာဆိုရင်တနေ့တည်းတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ရမှာ KIO ပြန်ကြားရေးတာဝန်ခံက
ဒီနောက်ဘက်ကနဲ့ဒီစစ်ကူစစ်ကြောင်းတွေကိုကျွန်တော်တို့လမ်းမှာကြားပြပြင်းမှာခုခံတိုက်ခိုက်တဲ့တိုက်ပွဲတွေဖြစ်ပါတယ်
စကိုင်းဘက်မှာလည်းတိုက်ပွဲပြင်းထန်နေပြီးတမူးခိုင်ခန့်ပတ်မြို့လုံးကျွန်းဒီပါထွက်ပြေးနေကြပါတယ်။နောက်2000တန်ငွေစက်ကူထုတ်ဖို့သတင်းထွက်ပြီး73စီစီရပ်ပိုင်းအတွင်းမှာတိတိတသာထိုးတက်သွားခဲ့ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗုဒ္ဓညပတ်စင်ကန္တာတွေဖြစ်တဲ့ဥကျော်စံတာကိုမြင်းမြန်းထားတဲ့ editor နဲ့ဆွေးနွေးကန်နောက်လူလူနဲ့ကြံပါရေးနောက်အားကစားကန္တာတွေကိုဇက်တိုက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်တဲ့တဲ့တွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင
်ဗျာ။ရုရှားဟာပင်လယ်နက်မှာရှိနေတဲ့သူ့ရဲ့ရေဒက်လှုပ်ရှားမှုတွေကိုပြောင်းလဲလှုပ်ရှားနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောပါတယ်။ဘော်ပူရက်ရေလက်ချာနဲ့ယူကရိန်းတောင်ပိုင်းစိတ်ကန်အော်ဒက်ဆာကြားရေလမ်းကြောင်းတွေမှာကင်းလဲဖို့အတွက်ရုရှားရေဒက်ကပင်လယ်နက်ထဲမှာတက်ဆွဲထားတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့နေ့စဉ်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုဥတီသွားနေတဲ့ကုသန်းရောင်းဝယ်ရေးသင်္ဘောတွေကိုရုရှားကကြားဖြတ်တားဆီးနိုင်တယ်လို့လည်းဗြိတိန်ဝန်ကြီးဌာနကပြောထားခဲ့ပါတယ်။ကမ္ဘာစံနှုန်းရေးခါဖူလုံမှုအတွက်အရေးပါနေတဲ့ပင်လယ်နက်ကိုကောက်နှံတင်ပို့ခွင့်သဘောတူညီချက်ကိုရုရှားကရပ်ဆိုင်းလိုက်ပြီးတဲ့နောက်ဥရောပသမဂ္ဂကယူကရိန်းကနေကောက်နှံတည်ယူထောက်ပံ့ကူညီဖို့အတွက်စဉ်းစားနေပါတယ်။ယူကရိန်းရဲ့ပင်လယ်နက်စိတ်ကမ်းကနေကောက်နှံတင်ပို့မှုတွေကိုဘေးကင်းစွာတင်ပို့နိုင်ဖို့အတွက်တစ်နှစ်ကြာသဘောတူညီချက်ကနေရုရှားကနှုတ်ထွက်ခဲ့ပါတယ်။ကုလသမဂ္ဂနဲ့တူရကီတို့ကကောက်နှံတင်ပို့မှုတွေအတွက်ဂျာဝင်စစ်ဆက်ပေးကြပြီမယ်လို့သဘောတူညီချက်မရမီမှာယူကရိန်းရဲ့ကောက်နှံတင်ပို့မှုကိုရပ်တန့်စေခဲ့ပြီးကမ္ဘာစားနပ်ရိက္ခာအကျပ်တဲကိုပုံမှုဆိုးဝါးစေခဲ့ပါတယ်ရှင်။
Indo Pacific ဒေသရဲတရုတ်နိုင်ငံဩဇာလွှမ်းမိုးလာမှုကိုထိန်းကြီးနိုင်ဖို့အမေရိကန်ကထိတ်တန်းခီးစင်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။ဒီအာရှ Pacific ဒေသရဲတရုတ်ဩဇာချဲ့ထွေလာတာကိုတံပြန်လှုပ်ဆောင်တဲ့အနေနဲ့အမေရိကန်ထိတ်တန်းရာရှိတွေဒေသရဲသွားရောက်ပြီး Pacific ကျွန်းကအရေးပါတဲ့နိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တွေရဖို့ကြိုးစားနေတာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာပပူအာနယူကီနီနိုင်ငံပေါ့မော်ရစ်ပိုင်းမြို့ကိုဒီနေ့တွားရောက်ပြီးဝင်ကြီးချုပ်ပါဝင်ကာကွယ်ဆိုင်ရာထိတ်တန့်အရာရှိတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ပပူအာနယူကီနီနိုင်ငံကတပ်ဖွဲ့တွေရဲ့အရေးသွေးမြင့်တင်ရေးသင်တန်းပို့ချပေးတာပါဝင်ပေါ့မော်ရစ်ပိုင်းမှာအမေရိကန်စစ်အခြေစိုက်စခန်းထားရှိရေးလဲပါဝင်တဲ့နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်လက်မှတ်ထိုးပြီးလာနေငယ်ကြမှာပဲလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်ကာကွယ်ဝင်ကြီးတူအနေနဲ့ပပူအာနယူကီနီနိုင်ငံကိုပထမဆုံးချိန်လာရောက်ခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီးအော့စတင်ဟာပပူအာနယူကီနီနိုင်ငံကနေအော်စတြေးလျနိုင်ငံဘရစ်ဘိန်းမြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့အတူ33ချိန်မြောက်အမေရိကန်အော်စတြေးလျဝန်ကြီးဆင့်ဆွေးနွေးပွဲကိုတက်ရောက်မှာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာယူနက်စကိုအဖွဲ့ကြီးမှပြည်내ပါဝင်တဲ့အထိမ့်မှအခမ်းအနားကိုပြည်ထောင်နိုင်ငံပဲရစ်မြို့တော်မှာမနေ့တုန်းကကျင်းပခဲ့ပြီးအမေရိကန်သမ္မတကတော့ဂျေးဘိုင်ဒန်တက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုယူနက်စကိုရဲ့လှုပ်ဆောင်မှုတွေမှာ၅နှစ်ကြာမပါဝင်ခဲ့တဲ့အချိန် AI ဉာဏ်ရည်တုနဲ့တခြားနည်းပညာဆိုင်ရာတွေမှာတရုတ်နိုင်ငံကကမ္ဘာကိုဥဆောင်လွှမ်းမိုးသွားမဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေတဲ့ဒီလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကယူနက်စကိုမှာပြန်လည်ပါဝင်ခဲ့တာပါ။
I was honored to join you today as we raise the flag of the United States.
ကမ္ဘာတဝန်ပူးပေါင်းဆောင်ရွက်တဲ့ ဘူပေါင်းဆောင်ရွက်ရေးနဲ့ငြိမ်းချမ်းရေးတန်တိတ်ထန်ရေးသင်္ကေတအဖြစ်အမေရိကန်အလံကိုလွှင့်တင်ခဲ့တဲ့အခမ်းအနားဖြစ်ပြီးဒီအခမ်းအနားမှာပူပေါင်းပါဝင်ခွင့်ရတာကိုဂုဏ်ယူဝမ်းမြောက်မိပါတယ်လို့သမ္မတကတော့ဂျီဘိုင်ဒန်ကပြောသွားတာပါ2018ခုနှစ်ကနှုတ်ထွက်ခဲ့တဲ့အမေရိကန်အလံကိုအခု2023ခုနှစ်မှာတခြား UNESCO အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံပေါင်း193နိုင်ငံရဲ့အလံတွေနဲ့အတူပြန်လည်လွှင့်တင်နိုင်ခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ UNESCO ကိုအကျွေးဒေါ်လာ619တန်ပေးဖို့ရှိတဲ့အတွက်သမ္မတဘိုင်ဒန်အစိုးရက UNESCO ကိုပေးဖို့အကျွေးဒေါ်လာတန်150ကို2024ခုနှစ်အစိုးရအသုံးစီထဲကနေတောင်းခံထားပါတယ်ရှင်
ဒီဘာမှာနေထိုင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ဟာရှေ့လာမှာပြည်တော်ပြန်လာတော့မယ်လို့သမီးကပြောလိုက်ပါတယ်။အရင်ထိုင်းမှာအာဏာသိမ်းခံပြီးဒီဘာမှာခိုလုံနေခဲ့တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်အနေနဲ့ဩဂုတ်လ10ရက်နေ့မှာနိုင်ငံတွင်းကိုပြန်လာဖို့စီစဉ်နေတယ်လို့သူ့ရဲ့သမီးဖြစ်သူကဒီနေ့ပဲပြောလိုက်တာပါ။အဖေဩဂတ်လ10ရက်နေ့မှာဒူမောင်းလီစိတ်ကိုပြန်အောင်မှာပါ။ဒီလိုအိမ်ပြန်ဖို့ဆုံးဖြတ်ချက်က2022ခုနှစ်ကတည်းကအဖေကအလေးနဲ့ထားပြောခဲ့တဲ့ကိစ္စပါလို့ပီထွန်တန်ရှင်နာဝတ်ကလူမှုကွန်ရက်ပေါ်မှာရေးသားလိုက်တာပါထိုင်းနိုင်ငံလက်ထောက်ရဲချုပ်ဆာရာချက်ဟပ်ခန်ကတော့ထက်ဆင်ဟာနိုင်ငံတွင်းကိုပြန်လာပါကတရားစီရင်လုပ်ငန်းစဉ်ကိုလိုက်နာမှာဖြစ်တယ်လို့ပြောခဲ့ပါတယ်သူဟာတိုင်းပြည်ကိုပြန်အောင်လာတာနဲ့ထောင်ဒဏ်10နှစ်အထိချခံရတဲ့အမှုတော်တော်များများကိုရင်ဆိုင်နှံဝယ်ရှိပေမဲ့သူ့ပေါ်တင်ထားတဲ့ဆွဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းသာဖြစ်တယ်လို့တက်ဆင်ဘက်ကတော့ပြန်ပြောထားပါတယ်။သူလေရင်ကွင်းပေါ်ကဆင်တာနဲ့ရဲတွေကသူ့ရဲ့တာဝန်တွေကိုပုံမှန်အတိုင်းဆောင်ရွက်မှာပါ။သူကတော့တရားဝင်ကိုသွားပြီးသူတို့ဆုံးဖြတ်တာကိုနားထောင်ရလိမ့်မယ်လို့လက်ထောက်ရဲချုပ်ဆရာရှစ်ကရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့တက်ဆင်နဲ့သူ့ရဲ့ဘီလီယံနာမိသားစုကကြောထောက်နောက်ခံပြုထားတဲ့ဖျက်ထိုင်းပါတီဟာထိုင်းနိုင်ငံမှာအလုလုကန်သူတွေနဲ့ကြေးလက်နေလူလူကြားရေပန်းစာနေစေဖြစ်ပြီးမေလ14ရက်နေ့စစ်တမ်းရလူကြိုက်အများဆုံးဒုတိယနေရာမှာရပ်တည်နေပါတယ်လက်ရှိနဲ့မှာတော့ဖွေထိုင်းပါတီဟာအစိုးရဖွဲ့ဖို့ကြိုးစားနေပြီးလာမယ့်ရက်တွေမှာဝင်ကြီးချုပ်နေရာအတွက်ကိုယ်စီလက်လောင်းအမည်စင်းတင်သွင်းနိုင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညပိုင်း VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိရဲမလေးရှားနိုင်ငံကလူအခွင့်အရေးကိစ္စကိုပြစ်ပယ်တာမျိုးမဟုတ်ဘဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေကိုခွင့်ပြုနိုင်ခြင်းရှိတယ်လို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ကဖိလစ်ပိုင်သမ္မတဖာတီနယ်မာကုစ်ဂျူနီယာနဲ့ကွာလာလမ်ပူမှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အာဆီယံဘုံသဘောတူညီချက်တွေအကောင့်ထည့်ဖို့ရေးပို့ပြီးခိုင်မာအားကောင်းအောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာရိုဟင်ဂျာလိုလူနည်းစုတွေပေါ်ပြုမှုတဲ့လူအခွင့်အရေးကိစ္စတွေကိုလစ်လူမရှိပဲပြုပြင်ပြောင်းလဲလွယ်တဲ့ချင်းကပ်မှုပုံစံကိုကျင့်သုံးဖို့ကိုလည်းမလေးရှားဝန်ကြီးချုပ်ကဖိလစ်ပိုင်သမ္မတနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါသေးတယ်။အာဆီယံထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်စီအကြီးအကဲတွေကိုဖိတ်ကြားထားတာကိုလက်မခံဘဲနိုင်ငံရေးအရကိုစားမပြုသူတွေကိုပဲဖိတ်ကြားဖို့မလေးရှားပါဝင်အာဆီယံနိုင်ငံတွေကဆုံးဖြတ်ထားပါတယ်။ထိုင်းနိုင်ငံကတော့မြန်မာအရေးအလို့သဘောဆွေးနွေးပွဲကိုတည်ကြားစီစဉ်ကျင်းပခဲ့ပါတယ်။အခုမြန်မာနဲ့အဖွဲ့ဝင်နိုင်ငံတွေကြားအလို့သဘောဆွေးနွေးဖို့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်ကလက်ရှိအာဆီယံရဲ့မူဝါဒကိုဘလို့ရိုက်ခတ်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်ကောင်စီဘက်ကတော့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့ချက်ချင်းဆိုသလိုတုံ့ပြန်ချက်တွေမထွက်လာသေးပါဘူးရှင်
။အိန္ဒိယမြန်မာနယ်စပ်မိုရီမြို့မှာအိမ်30လောက်မိရှို့ခံလိုက်ရပါတယ်။ဒီမိုရီမြို့ကမြေထိုင်းခေါ်ကသဲလူမျိုးတွေရဲ့အိမ်အလုံး30လောက်ကိုအင်အား2000လောက်ရှိတဲ့လူအုပ်ကြီးကဇူလိုင်26ရက်ဒီနေ့မနက်ပိုင်းမိရှို့လိုက်ပြီးတခြားအိမ်လေးလုံးကိုလည်းဖြိုဖျက်လိုက်တယ်လို့အိန္ဒိယအခြေစိုက်သတင်းတွေမှာဖော်ပြလိုက်တာပါအမျိုးသမီးအများစုပါဝင်တဲ့ဒီလူအုပ်ကြီးကမိုရီမြို့ဈေးကိုဒီနေ့မနက်10နာရီလောက်မှာသွားပြီးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အခင်းဖြစ်တဲ့နေရာမှာလူကြုံရေးတပ်ဖွဲ့တွေရှိနေပေမဲ့ဝင်ရောက်တားဆီးတာမျိုးမလုပ်ဘဲဒီအတိုင်းကြည့်နေတယ်လို့လည်းဒီအိန္ဒိယသတင်းတွေမှာဖော်ပြခဲ့ပါတယ်အခုအတံမလွှင့်ခင်ချိန်ထိဒေသခံတွေရဲ့ပြောဆိုချက်အရညာဘက်မှာတနက်နဲ့ပြတ်ခတ်မှုတွေရှိနေပြီးတည်ဆုံသူတချို့လည်းရှိတယ်လို့ဆိုပေမဲ့ VOE ကတော့တရားအတည်ပြုလို့တော့မရသေးပါဘူး။ညမထွက်ရကာဖျူမင်းကိုလည်းဒီညကစပြီးအကန့်အသတ်မရှိထုတ်ထားတယ်လို့ဒေသခံတချို့ကပြောနေပါတယ်။အခုမီးရှို့ဖျက်ဆီးခံရတဲ့အိမ်တွေဟာမနီပူရာပြည်နယ်အတွင်းမေလ3ရက်နေ့မှာဖြစ်ခဲ့တဲ့လူမျိုးအတိတ်ကရုံးနောက်ပိုင်းထွက်ပြေးသွားကြတဲ့လူမနေတော့တဲ့အိမ်တွေဖြစ်တယ်လို့လည်းဆိုပါတယ်။မော်ရီမြို့မှာကူကီကသဲတမီကောရခါဘန်ဂါလီနဲ့ပန်ချပီစတဲ့လူမျိုးပေါင်းစုံနေထိုင်တဲ့နေဆက်မျိုးလေးဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးမစ္စတာချန်ဟင်ဟာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေနဲ့ဇူလိုင်လ25ရက်နေ့ကတွေ့ဆုံခဲ့ပြီးတရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့မြန်မာပြည်နယ်ဆက်ကအင်တာနက်လောင်းကစားမှုတွေနဲ့အွန်လိုင်းလိမ်လည်မှုစင်တာတွေကိုအမြင့်ဖြတ်ဖယ်ရှားဖို့အတွက်မြန်မာစစ်ကောင်စီကိုတိုက်တွန်းခဲ့တယ်လို့တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာဖြစ်နေတဲ့အွန်လိုင်းရာဇဝတ်မှုတွေကိုတရုတ်မြန်မာနှစ်နိုင်ငံနဲ့သာမကတရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းတိုက်ဖြတ်နှိမ်နှင်းမှုတွေဆောင်ရွက်ခဲ့တဲ့နေရာမှာကနဦးအနေနဲ့ရလက်ကောင်းတွေရရှိခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့ဒီအွန်လိုင်းလိမ်လည်မှုတွေဟာတရုတ်နဲ့မြန်မာနိုင်ငံတို့ကပြည်သူတွေရဲ့အကျိုးစီးပွားကိုပြင်းထန်စွာထိခိုက်စေပြီးမြန်မာနိုင်ငံမြောက်ပိုင်းအပါအဝင်နေဆက်ဒေသတွေမှာဒီလုပ်ငန်းတွေကပြန့်နှံ့နေတယ်လို့လည်းတရုတ်တန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လကအွန်လိုင်းတရားမဝင်လောင်းကစားလုပ်ငန်းတွေရှိနေတဲ့ရွှေကုတ်ကိုအပါအဝင်မြန်မာနေဆက်မြို့နယ်တချို့ကိုထိုင်းဘက်ကလျှက်စင်ပြီးဖျက်တောက်မှုတွေရှိခဲ့ပါတယ်။ရွှေကုတ်ကူမှာရှိတဲ့ဟိုတယ်တွေနဲ့ကာစီနိုရုံတွေဟာတရုတ်ဖောက်သည်တွေကိုပြစ်မှတ်ထားတာဖြစ်ပြီးဒီလုပ်ငန်းတွေကိုနေကြားဆောင်တဲ့ BGF ကဦးစီးဦးဆောင်ဆောင်ရွက်နေတယ်လို့လေလာသူတွေကပြောထားတာကိုကိုးကားပြီး AFP သတင်းဌာနမှလည်းဖော်ပြထားပါတယ်ရှင်
။ကမ္ဘောဒီးယားမှာတော့နှစ်ပေါင်းကြာရှည်အုပ်ချုပ်လာခဲ့တဲ့ဟွန်ဆန်ကယာဒူးဆင်းပေးပြီးသားကိုလွှဲပေးမယ်လို့ပြောလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာနှစ်40နီးပါးဝင်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ဟွန်ဆန်ကနောက်3ပတ်မှာယာဒူးကဆင်းပေးပြီးသူသားအကြီးဆုံးကိုတာဝန်လွှဲပြောင်းပေးတော့မယ်လို့အခုလိုကြေညာလိုက်တာပ
ါ جماعه ហ៊ុនម៉ាណែតនឹងចាប់ផ្ដើមធ្វើនយោបាយរដ្ឋតីនៅល្ងាចថ្ងៃទី22
ကျွန်တော်ဝင်ကြီးချုပ်အဖြစ်ဆက်တာဝန်ထမ်းဆောင်မှာမဟုတ်ကြောင်းပြည်သူတွေကိုနားလည်ပေးဖို့ပြောချင်ပါတယ်လို့အသက်80ရွယ်ဝင်ကြီးချုပ်ဟွန်ဆန်ကအစိုးရပိုင်ရုပ်မြင်သံကြားကနေအထူးကြေညာချက်ထုတ်ပြီးပြောခဲ့တာပါပြီးခဲ့တဲ့တနင်္ဂနွေနေ့ဇူလိုင်23ရက်နေ့မှာဝန်ကြီးချုပ်ဟွန်ဆန်ရဲ့ CPP ကမ္ဘောဒီးယားပြည်သူ့ပါတီကရွေးကောက်ပွဲမှာ82ရာခိုင်နှုန်းနဲ့အပြတ်အသတ်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ယာဒူးကိုဟွန်ဆန်ကသူ့သားအကြီးဆုံးဟွန်မနက်စီလွှဲပြောင်းဆက်ခံမဲ့အကြောင်းကြေညာလိုက်တာပါဝန်ကြီးချုပ်ဟွန်ဆန်ရဲ့အတိုက်ခံပြင်းထန်တံပေးခံထားတဲ့ဆမ်မရန်စီကို25နှစ်ကြာရွေးကောက်ပွဲဝင်ခွင့်ပိတ်ပင်လိုက်ကြောင်းရွေးကောက်ပွဲမတိုင်ခင်5ရက်လုံးမှာကြေညာခဲ့ပြီးတဲ့နောက်မဲဆာရထဲသူ့ကိုပယ်ဖျက်ဖို့ပြည်သူတွေကိုအာဏာပိုင်တွေကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
VOA American, သံရဲ့ဇူလိုင်26ရက်ဗိုလ်ရူးညထိတ်တန့်ရောက်တဲ့တွင်တွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးတဲ့တွင်ပေးဖို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ကချင်နဲ့ရှမ်းမြောက်ဘက်တိုက်ပွဲတွေဆက်ပြင်းထန်နေပြီးဝိုင်းပေါ်မှာတနေ့တည်းတိုက်ပွဲနှစ်ကြိမ်တောင်ဖြစ်ခဲ့တာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာနီမှာစစ်ကောင်စီတပ်နဲ့ KIA ကြားစီးရင်တင်မာနေချိန်ကချင်ပြည်နယ်ဝိုင်းမော်ဒေသမှာလည်းအင်ကာနေကတနေ့တည်းမှာပဲတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။မုံမောက်မြို့နယ်အတွင်းမှာလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တစ်ကြိမ်တည်းမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မှာတော့စစ်ကောင်စီက TNL တန်းပလောင်တပ်ကိုလေကြောင်းကတိုက်ခိုက်ခဲ့တာလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာတွေရှိတယ်လို့ကချင်နဲ့ရှမ်းပြည်နယ်ဘက်ကစီးရင်ချင်တွေကိုကိုကြီးချင်းကစူးစီးပြောပြပေးပါမယ်ခင်ဗျာ
စစ်ကောင်စီတပ်နဲ့ KIA အကြားဒီလ3ရက်နေ့ကလိုင်စာမြို့အနီးနတ်ဆန်ရံမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်တပ်တွေအကြားစစ်ရေးတင်းမာမှုတွေအချိန်မြင့်တက်နေသလိုတိုက်ပွဲတွေလည်းဇက်တိုက်ဖြစ်နေတာပါဒီလ15ရက်အင်္ဂါနေ့မှာတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ကူက VOA ကိုပြောပါတယ
်ချင်းနာဘက်ကလည်းဒီစစ်ကူဒီကြောင်းတွေကိုကျွန်တော်တို့လမ်းမှာကြားပြပြမခုခံတိုက်ခိုက်တဲ့တိုက်ပွဲတွေဖြစ်ပါလေ။အဲနှစ်ချိန်ပေါ့။အိုးကချို့တပတ်အပြင်မှာဖြစ်တာဖြစ်ပါလေ။အဲနေရာတော့မလောက်ရပေါ့။
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူး။မိုးမောင်းမြို့နယ်အတွင်းမှာလည်းဗမော်ဘက်ကတက်လာတဲ့စစ်ကြောင်းကိုဒေါဖုံရံအထက်ခလားရံရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်တာရှိခဲ့တဲ့အကြောင်းမိုးမောင်းဒေသခံတူကပြောပါရစေ။
ဒီဘက်ကအတန်းနဲ့ဟူခလာမြောက်ပြင်ချုံဆုံမှဖြစ်တာဒ ပြန်ပေါ့ဒီကတော့တဖူးရနဲ့တိတ်ခဲ့တာပေါ့အေးကြောင့်ဆိုမှဖြစ်တာစက်တနာရီနင်းနေကြပေါ့သူတို့ဟိုမှာကောက်ဆဲနေတဲ့လူတွေမှာအကုန်လုံးဖြစ်ပြခဲ့တယ်မနေ့ကအေးတပွဲမှာတော့တမ်းတော့တော့မရောက်ဆုံးနေတာအေးဒီနေ့တော့ထမကြည့်ဘူ
းထိခိုက်သေးဆုံးတာတွေနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူးဘုံမူကြီးနောဘူးကတော့မိုးမောက်ဘက်ကတိုက်ပွဲသတင်းမကြားသိရသေးဘူးလို့ပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာ KIA ဌာနချုပ်လိုင်ဇာအနီးနန်းဆန်ရံရွာဘက်ကိုဝင်ရောက်လာတဲ့စစ်ကြောင်းတွေကို KIA ကကြားဖြတ်တိုက်ခိုက်တာကြောင့်ဖြစ်တယ်လို့ဒေသခံအများစုကပြောပါတယ်။ဒီလ22ရက်နေ့ကတော့နန်းဆန်ရံကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတော့တွင်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင်အကြားဒီရက်ပိုင်းတွင်တင်းမာမှုတွေပြန်မြင့်တက်လာနေပါတယ်။ဒီလ25ရက်အင်္ဂါနေ့မှာပဲTNL တပ်ဖွဲ့တွေအခြေစိုက်တဲ့မူဆယ်မြို့နယ်နန်းဦးကျေးရွာအုပ်စုစိုင်းခေါင်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းရှိခဲ့ပါတယ်။ဒီပစ်ခတ်မှုမှာအရသာတအူးတေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ
်။အမေကတော့မူဆယ်မြို့နယ်နန်းဦးနားစိုင်းခေါင်ရွာမှာလေမယ်လည်းလာကြည့်တာ။တယောက်ပြေးလို့တော့ကြားတယ်။ကျန်တာတော့ဒီကတည်းကတော့မကြားဘူး။တယောက်တော့ပြေးတာ။သူက
လည်းကြည့်ကြရဲအဲဆိုင်ခေါင်ရာဒီနေ့တော့ဒါကမှမပြောင်း TNL ခေါ်တအောင်းပလောင်တက်ဖွဲ့ရဲ့သတင်းစာမျက်နှာမှာတော့ဆိုင်ခေါင်ကြီးရွာကို MI-35 လေယာဉ်နဲ့၃ချိန်လာရောက်ပစ်ခတ်ခဲ့တယ်လို့၁၅မမနဲ့လည်းပစ်ခတ်ခဲ့တဲ့အကြောင်းဒီပစ်ခတ်မှုကြောင့်ရွာသားတဦးသေဆုံးပြီးလူတချို့ဒဏ်ရာရခဲ့ပြီးနေအိမ်တချို့ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်ဒီပစ်ခတ်မှုဟာတိုက်ပွဲမဖြစ်ပွားပဲပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းနဲ့24ရက်နေ့ညနေပိုင်းမှာမူဆယ်105မိုင်နဲ့နန်းဖက်ကဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ TNL ကတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဒီလ23ရက်နေ့ကစစ်ကောင်စီတပ်နဲ့ TNL အကြားမူဆယ်မြို့နယ်ဆယ်လန့်ကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအခုလိုလေကြောင်းကတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။စစ်ကောင်စီနဲ့ TNL အကြားဇူလိုင်လအတွင်းကြောင်မဲကုတ်ခိုင်နဲ့မူဆယ်မြို့နယ်အတွင်းမှာအနည်းဆုံးတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ကချင်နဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကချင်နဲ့ရှမ်းမြောက်ဘက်တိုက်ပွဲဆက်ပြင်းထန်နေတာကိုကိုငင်းချန်ပြောပြခဲ့တာပါ။အခုလည်းစကိုင်းဘက်မှာတိုက်ပွဲပြင်းထန်နေတာပါ။စကိုင်းတိုင်းတမူးခရိုင်ခန်းပတ်မြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်ခံပတ်မြို့လုံးကျွန်းလီပါဒေသခံတွေဘေးလွာတင်းရှောင်နေကြတယ်လို့စစ်ပေးဆောင်ကူညီနေသူတွေကဆိုပါတယ်ဒီအချိန်လေးမဆုမုံပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားဒီလ22ရက်နေ့ကနေစလို့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒီကနေ့ဇူလိုင်လ26ရက်နေ့အထိဆိုရင်၄ရက်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်ဇူလိုင်လ21ရက်နေ့ကတမူးပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကိုစစ်တပ်ကနေဖမ်းဆီးသွားပြီးတဲ့နောက်နေ့မှာပဲခံပတ်မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာပါဝင်တိုက်ခိုက်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့ကတရင်မှုတဦးက VOA မြန်မာပိုင်းကိုခုလိုပြောပြပါတယ်
။တို့တိုက်ပွဲဖြစ်တာတော့ခုနဲ့စဉ်၄ရက်နေ့ဖြစ်ပြီဆိုတော့၄ရက်မြောက်၄ရက်နေ့မြောက်ဖြစ်ပြီဆိုတော့တို့ခုလိုလိုဆက်တော့ဒီမှာနေဆဲပါတော့တို့ပြောလဲတို့တက်ကလူတွေကိုမလွတ်ပြေးခြင်းလို့တို့ကခိုက်တာပြန်ရမ်းဆက်တော့တို့အဲ့လိုတိုက်ပွဲစီစဉ်မရှိသေးဘူးတမ်းအဲ့ဒါကြောင့်လူနဲ့ကိုယ်မစဉ်မြင့်လာတာပေါ့မနေ့ကစဉ်တော့အလိုက်တက်ဖိုင်နဲ့ဆိုခိုင်းရတော့အခုကတည်းကခံပတ်သူစခန်းကုန်းနာတဝဲမှာပဲဆိုသင်ရတာသူကကျွန်တော်တက်ကလူတွေကိုခန်းတာလေးရောက်တော့ရှိပြီဆိုတော့လေအစားတော့သူကအေးရှိနေတယ်အဲ့ဒါကြောင့်လည်းအဲ့လိုနဲ့ဟုတ်ပြီသူလက်ထိခိုင်းမှုရှိလို့လည်းဖန်ချီရတယ်ပါလေရှိတဲ့ခါကျတော့ကျွန်တော်လည်းပြန်တက်ရတာပေါ့
စစ်ကောင်စီတက်ကခန်းပတ်အမှတ်1ရက်ွက်နဲ့ကနန်းကျေးရွာနာမှာတက်ဆွဲထားတာဖြစ်ပါတယ်ဖန်ဆီးထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုပြန်လွှတ်ပေးတာမရှိသေးပဲရိုက်နှက်နှိပ်စက်နေတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ် တိုက်ပွဲအတွင်းမှာစစ်တပ်ဘက်က5ဦးသေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပေမဲ့ VOA အနေနဲ့ဒါကိုတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီလ23ရက်နေ့ကတော့တိုက်ပွဲအတွင်းစစ်တပ်ဘက်ကနေပစ်ခတ်တဲ့လက်နက်ကြီးထိမှန်ပြီးတော့ကလေးငယ်2ဦးသေဆုံးခဲ့တယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။တိုက်ပွဲကြောင့်ခံဘတ်မျိုးကဒေသခံအားလုံးနီးပါးအပြင်ကနန်းကျေးရွာကဒေသခံတွေပါဘေးလွရာကိုတိမ်းရှောင်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုအခုလိုပြောပြပါဗျ
။ခံဘတ်မျိုးမှာရောပြီးတော့ဒီအဲ့ခံဘတ်နဲ့ကရဲ့ကနန်းပေါ့နော်တခြားတော့ခြားပါဦးအဲ့ကနန်းနဲ့ခံဘတ်မှာလုံးဝတည်သူမရှိတော့ဘူးပုံဖြတ်ပြေးကုန်ကြပြီရှင်။အဲ့မှာမှာဆက်ပြီးတော့ဖြစ်တဲ့အဲ့ဈာရလူတွေအကုန်လုံးကလည်းပုတ်ကန်နဲ့ခံဘတ်မှာတွားမှလူစုတယ်လို့ဖြစ်သွားတာပေါ့နော်။ဆိုအရင်တုန်းကလည်းဒီပုတ်ကန်ခံဘတ်မှာလည်းနေကန်ကလည်းမြို့ဆိုတော့လေညာသွားပါပေါ့နော်။အခုကအဲ့ဘက်ကလူအကုန်ထွက်ပြေးရဆိုထောင်ကနန်းကြော်ရကြဒီခေတ်ခါပြတောက်တာလောက်ပဲရှိရဆိုဟိုလိုမျိုးဒီဘယ်လိုပြောမလဲကျမ်းမာရေးစေဝါအဲ့လိုမျိုးအရင်မလို့ရှင့
်ခံပတ်မျိုးတိုက်ပွဲကြောင့်တမူးမျိုးနဲ့အနီးဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်တဲကိုကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူ900လောက်ပြီးခဲ့တဲ့ရက်ပိုင်းတုန်းကထွက်ပြေးလာကြတယ်လို့မဏိပူအာဏာပိုင်တွေကပြောဆိုထားပါတယ်အထောက်ထားမဲ့နယ်စပ်ဖြတ်ကျော်ဝင်လာတဲ့မြန်မာတွေကိုအိန္ဒိယနိုင်ငံတွေကနေပြန်ပြီးတော့မောင်းထုတ်ဖို့ပြည်နယ်အစိုးရကကြိုးပမ်းနေတယ်လို့လည်းအိန္ဒိယသတင်းတွေမှာဖော်ပြပါတယ်ဒီနှစ်နှစ်ဆမ်းပိုင်းတုန်းကလည်းမဏိပူရပြည်နယ်မိုးရေးဘက်ကိုတိမ်းရှောင်လာတဲ့ဒုက္ခသည်80ကျော်ကိုမဏိပူရပြည်နယ်ရဲတပ်ဖွဲ့ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့တာရှိသလိုတချို့ကိုလည်းအာမခံနဲ့ပြန်ပြီးလွှတ်ပေးခဲ့ပေမဲ့90ကျော်ကတော့အခုချိန်ထိအင်ဖာမြို့မှာပဲထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဒေသရဲလူခွေအဖွဲ့တွေဘက်ကတော့စစ်ဘေးတိမ်းရှောင်လာတဲ့သူတွေကိုလူသားချင်းစာနာတဲ့အနေနဲ့အတင်းအကျပ်ပြန်မောင်းထုတ်တာဖမ်းဆီးတာတွေမလုပ်ဖို့တိုက်တွန်းနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယနိုင်ငံမဏိပူရပြည်နယ်ကိုမြန်မာနိုင်ငံသား9000ကျော်နဲ့မီဇိုရန်ပြည်နယ်တဲကို35000ကျော်ဝင်ရောက်ခိုလုံနေကြတာဖြစ်ပါတယ်ရှင
်။စကိုင်းတိုင်းဘက်တိုက်ပွဲပြင်းထန်နေပြီးတမူးခရိုင်ခံပတ်မြို့မြို့လုံးကျွန်းလီပါထွက်ပြေးနေရတာကိုမဆုမုံပြောပြခဲ့တာပါ။အခုတော့2000တန်ငွေဆက်ကူထုတ်ဖို့ကြေညာပြီးမှ73စီစီရပ်ပိုင်းတွင်တိတိတသာထိုးတက်သွားတာပါ။ဒက်စီနဲ့ဒီဇယ်73စီဈေးနှုန်းတွေတစ်ပတ်အတွင်းတလီတာကိုကျပ်2300ကျော်အထိဈေးတက်လာနေတယ်လို့73စီရောင်းချသူတွေနဲ့မော်တော်ယာဉ်အငှားဝင်ဆောင်မှုလုပ်ငန်းလုပ်နေသူတွေကပြောပါတယ်။ရန်ကုန်ကလွယ်လို့နယ်ဘက်ကစိုင်းတချို့မှာဒက်စီရောင်းပိတ်ထားရပြီးဝယ်ရခက်လာတဲ့အတွက်ခီးသွွားလုပ်ငန်းနဲ့အသေးစားလုပ်ငန်းတွေပါရိုက်ခတ်မှုရှိလာနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစောဝင်းလိုက်ပြောပြပေးပါအောင်ခင်ဗျာ။
ကျပ်2000တန်ငွေဆက်ကူအသစ်ဒီလကောင်ထုတ်ဝင်မယ်လို့စစ်ကောင်စီကကြေညာလိုက်ပြီးရပ်ပိုင်းအတွင်းမြန်မာကျပ်ငွေတမိုးကျဆင်းပြီးကုန်ပစ္စည်းတွေတိတိကျကျဈေးတက်လာတဲ့အထက်73စီတွေလည်းပါဝင်ပါတယ်။ရန်ကုန်မြို့မှာဓာတ်ဆီ95လီတာကိုကျပ်2300ကျော်လာပြီးနောက်ထပ်လည်းဈေးပိုတက်လာနိုင်ခြေရှိတယ်လို့စီရောင်းချနေသူတွေကခန့်မှန်းထားပါတယ်။ဒါက3ရက်အတွင်းမှာ1လီတာကိုကျပ်100နီးပါးတက်လာတာဖြစ်ပါတယ်။နယ်ဘက်တွေမှာတော့ဓာတ်ဆီ1လီတာကိုကျပ်3000အထက်နဲ့ပေးဝယ်နေရသူတွေလည်းရှိပါတယ်။မြန်မာနိုင်ငံအထက်ပိုင်းကဆိုင်ကြီးတချို့မှာဓာတ်ဆီဈေးကတစ်ရက်ထဲမှာတည်းနှစ်ကြိမ်လောက်ပြောင်းလဲနေတယ်လို့မန္တလေးကခီးသွွားလုပ်ငန်းလုပ်ကိုင်နေသူတဦးက VOA ကိုပြောပါတယ
်။ဒီမှာကလက်ရှိဖြစ်နေတာကဈေးရတော့တစ်ရက်နဲ့တစ်ဈေးကိုမတူတာ။မြန်မာပိုင်းတစ်ဈေးနဲ့နေပိုင်းတစ်ဈေးကိုအလိုဖြစ်နေတာလေးတွေရှိတယ်။ပြီးတော့စိုးစတန်ကြီးတွေစိုးကြီးကျွန်တော်တို့စီကျက်သွားတာတွေရှိတယ်။အခုကျွန်တော်တို့နားစီကြလို့ပိတ်ထားတယ်ပိတ်ထားတော့ဒီနေ့တော့ပဲဓာမိုးလေးတွေနဲ့တွေ့နေရတယ်အဲ့ဒါစီသေးကကိုတက်နေတော့စီးပေါ်လုံငန်းနဲ့မှာတယ်ဘာဖြစ်နေလဲဆိုဟိုဈေးကကျောထားတဲ့ဈေးနဲ့အော်တိုနစ်ဈေးရန်တက်သွားရင်ကျွန်တော်တို့ပြန်ပြီးတော့ဟိုကျော်ရမယ်အဆင်အဆင်မပြေဖြစ်နေတာရှိတော့ဟိုစီးပေါ်လုံငန်းတွေကဘာတော့မှမတည်ဖြစ်နေတယ်ပေါ့ဟုတ်ဟုတ
်ဒီတော့တွင်စင်ကာပူဒေါ်လာဈေးကလည်းတခြားငွေကြေးတွေနဲ့အတူမြန်မာကျပ်ငွေနဲ့လဲလှယ်တာမှာဈေးတက်လာပါတယ်စင်ကာပူဒေါ်လာကိုကျပ်2000ဝန်းကျင်ရှိနေတာကနေပြင်ပပေါက်ဈေး2400ကျပ်အထိရှိလာတာကြောင့်စင်ကာပူကနေအဓိကတင်သွင်းတဲ့73စီတွေမြန်မာပြည်တွင်းမှာဈေးနှုန်းအပြောင်းအလဲတွေဖြစ်နေတာလို့73စီလုပ်ငန်းရှင်တဦးကပြောပါတယ်။တက
်ကြတော့ဟိုဟာမနက်ကကျွန်တော်တို့ဈေးပိတ်သွားတော့ကျွန်တော်တို့ဒီဟိုဟာအတက်ကြီးနဲ့ပိတ်သွားတာပေါ့နော်။ပါပါပေါ့မနက်ပြန်တော့ဟိုဒီကနေ့တော့ဟိုကပါပါတက်ဖို့တော့ရှိရပါတော့။စီလုံးလေးပေါ့ဒီဒေါ်လာလေးညနေလေးစိတ်ပြီးဆိုတာနဲ့မတော်ကတက်လို့ရတယ်ပေါ့အဓိကပေါ့
။ပြည်တွင်းမှာ73စီနဲ့အတူစားတောက်ကုန်ဈေးတွေလည်းတက်နေတာပါ။အထူးသဖြင့်စံစားအုံးစီနဲ့နေဆက်ကတင်သွင်းတဲ့ဈေးဝါတွေစားတောက်ကုန်တွေဈေးတက်နေတယ်လို့ရန်ကုန်ကဒေသခံတချို့ကပြောပါတယ်။နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF လို့ အဖွဲ့အစည်းတွေကကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်ပြီးလှုပ်ရှားစပြုလာနေတယ်ဆိုတဲ့အကောင့်ဘက်ကရှုမြင်မှုတွေကြောင့်ကမ္ဘာရင်နံဈေးတွေလည်းပြန်တက်ဆပြုလာတယ်လို့သတင်းတွေကရေးသားကြပါတယ်2023ခုနှစ်ထဲမှာကမ္ဘာစီးပွားရေးတိုးတက်မှုနှုန်း300ခန့်နှုန်းရှိလာမယ်လို့ IMF ကမနေ့ကအင်္ဂါနေ့ကခန့်မှန်းပြောဆိုလိုက်တာပါ3လအတွင်းရေနံစိမ်းဈေးပြန်တက်လာပြီးဒီကနေ့ဇူလိုင်လ26ရက်နေ့မှာရေနံစိမ်းတစ်ပေပါကိုအမေရိကန်ဒေါ်လာ89ဒေါ်လာရှိနေတာပါမြန်မာနိုင်ငံမှာတော့နိုင်ငံခြားငွေရှားပါတာစင်ကာပူဒေါ်လာတွေအတက်အကျပြည်တွင်းစစ်နဲ့အထွေထွေကုန်စည်နှုန်းစတာတွေကလည်းစက်သုံးစီစင်းတို့အပေါ်တက်ရောက်တဲ့အကြောင်းရင်းနေလို့အများစုကရှုမြင်ထားကြပါရခင်ဗျာ
2000တန်ငွေစက်ကူထုတ်ဖို့ကြေညာပြီးဆက်စီစီထုတ်တက်သွားတာကိုကိုစော်ဝင်းလိုင်းပြောပြခဲ့တာပါအခုတော့ထိုင်းတောင်ပိုင်းကမြန်မာစာသင်ကျောင်းကို Netflix မှာတန်ရုပ်ရှင်ရိုက်ကူးဖို့ရှိတာပါကမ္ဘာကျော် online ရုပ်ရှင်ဖျော်ဖြေတင်ဆက်မှုထုတ်လွှင့်မှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Netflix ကနေမြန်မာနိုင်ငံကရွှေပြောင်းအလို့သမားတွေရဲ့ကလင်းငယ်တွေတက်ရောက်တင်ကြားနေတဲ့မြန်မာစာသင်ကျောင်းကိုမှတ်တမ်းရုပ်ရှင်ရိုက်ကူးနေပါပြီ။ဒီကျောင်းမညညိုလွင်ပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းကပင်လယ်ကမ်းရိုးရန်းကြီးနဲ့တောင်တန်းကြီးတွေကြားမှာရှိတဲ့ဖားဟခရိုင်ထုံကမင်းရပ်ကွက်ထဲကမြန်မာစာသင်ကျောင်းလေးတစ်ခုအကြောင်းကို Netflix ရဲ့မှတ်တမ်းရုပ်ရှင်တစ်ခုအနေနဲ့ဒီနှစ်ထဲမှာပဲရှုစားကြရတော့မှာပါ။ဒီကျောင်းလေးကတော့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့သားသမီးတွေပညာသင်ကြားနိုင်ခွင့်အတွေ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကနေစီစဉ်ဖွင့်လှစ်ပေးထားတာဖြစ်ပါတယ်
။ဒီမှာကျွန်တော်တို့မရိုက်ခင်မှာကျွန်တော်တို့တလားလောက်အလိုတွေကဒီဟာကိုဆွေးနွေးပါတယ်။ဆွေးနွေးတဲ့အခါကျတော့တို့ကဘယ်လိုသီးမျိုးကိုယူရင်ကောင်းမလဲ၊ပြီးရင်ဘယ်လိုဖွံ့လဲ၊အာဇလန်းကိုဘယ်လိုလုပ်ကြမလဲဆိုပြီးတို့ကနေပြီးတော့ကျွန်တော်တို့လို့ကောင်းတယ်အပြန်လန်ဆွေးနွေးပြီးတော့အကြံပေးတယ်အကြံပေးပြီးတော့မှဒီကျောင်းနဲ့ပတ်သက်တဲ့နောက်ခံ background နဲ့ပတ်သက်တာရယ်လက်ရှိအခြေအနေရယ်လိုအပ်ချက်ရယ်ပေါ့အဲ့ဒါတွေကိုကျွန်တော်တို့ရဲ့ပညာရေးဌာနပညာရေးမှုဟိုဆရာဆုံးမှုတို့ပေါ့နော်သူ့ကိုရှင်းပြသေးတယ်ပြီးတော့မှဒီထူးချင်အောင်မြင်ထားတဲ့အရင်ကအကြောင်းသားဟောင်းဘယ်လိုရှိလဲပေါ့လက်ရှိလည်းဒီမှာရှိတဲ့ဖြူပြောင်းလို့တမဟိုကလေးငယ်တွေရောဒီပတ်ဝန်းကျင်မှာရောအကျိုးပြုတဲ့ဟာတွေဒါမှမဟုတ်လည်းထူးချွန်တဲ့ဟာတွေလုပ်နေတဲ့ကျွန်တော်တို့ကြောင်းသားဟောင်းတွေကဘယ်လိုရှိလဲပေါ့အဲအဲ့ဒါမျိုးဆိုကျွန်တော်တို့မှရှိတယ်ရှိရခါကျတော့လက်ရှိကျွန်တော်တို့ဒီမှာဟို college ပေါ့နော်အဲတက်နေတဲ့ကြောင်းသားတယောက်ရှိတယ်ဆိုတော့သူနဲ့မိဘမိသားစုပေါ့အဲခါကျတော့သူတို့ရဲ့သူကလေးကိုဘယ်လိုမျိုးပြုစုပြောထားအောင်လဲဒီလိုမျိုးဟိုစာထူးချွန်ထက်မြက်လာအောင်မျိုးထူးချွန်ထက်မြက်လာတဲ့ကြောင်းသားတယောက်ပါဝင်ကြတဲ့အကျိုးပြုတဲ့ကြောင်းသားတယောက်ပေါ့နော်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်ဘယ်လိုမျိုးခံစားလဲအစချင်းပါအဲ့ဒါလေးတွေပြီးတော့မှတစ်ဖက်ကကျတော့ဒီဘက်မှာအာကျွန်တော်တို့ကြောင်းနဲ့ပတ်သက်တဲ့ဟာအိုင်းနေတက်တက်ဆန်ဆန်ပဲ၃ရက်နေမှာကျွန်တော်တို့ကြောင်းရဲ့ဟိုပါပေါ့ဟိုကြောင်းဆောင်တွေပြောင်းနေပွဲရရှိတယ်။အဲ့ဒီခါကျတော့အဲ့ဒါနဲ့အချိန်ပြီးပေါ့နော်အဲ့ဒီဟာလေးလာပြီးတော့ဟိုရိုက်ဖြစ်တာပေါ့
ဒီလို Netflix လို့ကမ္ဘာကျော်ကုမ္ပဏီကြီးတစ်ခုအနေနဲ့ထိုင်းနိုင်ငံတဝန်းမြန်မာစာသင်ကျောင်းတွေအများကြီးရှိတဲ့အထက်ကဒီကျောင်းလေးအကြောင်းကိုရိုက်ကူးတင်ပြခွင့်ရတဲ့အတွက်ဝမ်းသာဂုဏ်ယူမိတယ်လို့လည်းကိုမင်းဦးကပြောပါတယ်ဒါအပြင်ထိုင်းနိုင်ငံမှာနေထိုင်နေကြရတဲ့ရွှေပြောင်းအလို့သမားမိဘတွေကလေးငယ်တွေရဲ့ဘဝတစိတ်တစ်ပိုင်းကိုဒီမှတ်တမ်းရုပ်ရှင်ကနေမြင်တွေ့ခွင့်ရမှာဖြစ်တာကြောင့်မြန်မာပြည်ရဲ့လက်ရှိအခြေအနေတွေကိုကမ္ဘာကတီးခွင့်ရသွားမှာဖြစ်တယ်လို့လည်းဆိုပါတယ
်ပြောရမယ်ဆိုလို့ရှင်တာဒါကျွန်တော်တို့အတွက်အခွင့်အရေးတစ်ခုပေါ့နော်ဒါအခွင့်အရေးတစ်ခုရတယ်ပေါ့နော်အခွင့်အရေးတစ်ခုဆိုတာကအကြောင်းအတွက်အဖွဲ့အစည်းအတွက်ဆိုတာလေကလေးတွေအတွက်ပေါ့နောက်ပြီးတော့လက်ရှိမြန်မာပြည်ရဲ့ဒီအခြေအနေပေါ့ဒီဖြစ်စဉ်တွေရဲ့အကျိုးဆက်ကြောင့်ဒီကလေးတွေဒီကျောင်းတွေဒီမှာလာပြီးတော့ဒီလိုရက်တည်နေကြတယ်အဲ့ဒီအခါမှာဒီမှာရှိတဲ့ဘယ်လိုကောင်းလဲရွှေပြောင်းလို့တမမိသားစုတွေရဲ့အခြေအနေရောလက်ရှိဒီလိုအခြေအနေဖြစ်လာအောင်တွန်းပို့တဲ့အတိုင်းဝန်ကိစ္စတွေအကုန်လုံးကိုဟိုကျွန်တော်တို့ကဒီမိနစ်ပိုင်းအတွင်းမှာဘာပဲပြောဟို international ဒီ community ကိုကျွန်တော်တို့ချပြနိုင်တယ်ဆိုလို့ရှိရင်ဒါအများကြီးပေါ့နော်ဟိုကျွန်တော်တို့မြန်မာပြည်ရဲ့အေးမြန်မာရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့ဒီကြောင်းတစ်ကြောင်းနဲ့မှမဟုတ်ပါဘူးเนาะမြန်မာရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့အေးကိုပို့ပြီးတော့ဟိုကဘာကတည်တာပေါ့เนาะအဲ့ဒီဟာကိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့အနေနဲ့အတိုင်းမသိတာဝမ်းသာပီတိဖြစ်ရပါမယ
်လုံးလုံးစေတော့အဲ့ဒီဒေတာမှာ FED အနေနဲ့မြန်မာကလေးငယ်တွေအတွက်စာသင်ကျောင်းနှစ်ကျောင်းဖွင့်လှစ်ပေးထားပြီးမြန်မာပြည်ကရွှေပြောင်းအလုပ်သမားမိဘတွေရဲ့ကလေးငယ်ပေါင်း800လောက်တက်ရောက်ပညာသင်ယူနေကြတာပါရှင်ကျမညညလွင်မှာ
ထိုင်းရောက်မြန်မာစာသင်ကျောင်းကို Netflix ရုပ်ရှင်ရိုက်ဖို့ရှိတာမညညလွင်ပြပြပေးခဲ့တာပါအခုလိုသတင်းပေးဖို့ချက်တွေပြီးမှာတော့ဥကျော်စံသားကိုမေးထားတဲ့ Editor နဲ့ဆွေးနွေးခန်းပါဝင်ဗိုလ်ရညာပတ်စင်ခဏတွေလာဖို့ရှိပါသေးတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE American တရဲ့ဇူလိုင်26ရက်ဗုဒ္ဓညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရေဒီယိုကရောရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ3252တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VUE ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းတွင်တစ်ချိန်တည်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်အခုမကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြနေကြအက်ဒီတာနဲ့ဆွေးနွေးကမှဥကျော်စန်းသားသုံးသက်ထားတာနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံမာရေးနောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တဝါကြီးနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အက်ဒီတာနဲ့ဆွေးနွေးကမှမြန်မာနိုင်ငံရေးနဲ့ဒေါက်ဆန်းစုကြည်ရဲ့အနာဂတ်ခေါင်းစဉ်နဲ့သုံးသက်ထားပါတယ်အာဏာသိမ်းစစ်ကောင်စီကိုလွတ်လပ်ဆွဲကင်တွန်းလှန်နေကြတဲ့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းမှာအကြမ်းမဖက်ရေးဝါးဒီဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍဘယ်လိုရှိပါလဲဆက်ရောရှိနေပါသေးလားမမြသစင်အောင်ကဥကျော်စန္တာကိုမြန်မြန်ဆွေးနွေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မြန်မာပါမြတ်စင
်ဒီမြန်မာနိုင်ငံရေးမှာဒေါက်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘလောက်ထိရှိနေပါသေးလဲဒီဒေါက်ဆန်းစုကြည်ကိုဖန်ဆီးထိမ့်သိမ်းထားတာအချိန်ကြာလာတာနဲ့အမျှပေါ့သူခေကုန်ပြီးသူကဏ္ဍမရှိတော့ဘူးအဲ့လိုပြောဆိုနေကြပါတယ်ဒီပုံမှာဘယ်လိုသဘောရပါသလဲ
သူခေကုန်ပြီးသူခံကဏ္ဍမရှိတော့ဘူးဆိုတာစစ်ကောင်စီရဲ့ဆန္ဒပါသူကိုဖန်ဆီးထောင်ချထားတာကိုနှိုက်ကဒီလိုဖြစ်အောင်သူကတဖြည်းဖြည်းနိုင်ငံရေးမှိမ့်မိန်သွားအောင်ဆိုပြီးတော့စစ်ကောင်စီရဲ့ဆန္ဒနဲ့လုပါတယ်စစ်ကောင်စီအကြောက်ဆုံးအားလည်းပဲမြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ပဲဖြစ်ပါတယ်ဆိုတော့သုခကဏ္ဍဟာတကယ်ပဲမရှိတော့ဘူးလားဆိုရဲမိကွန်းကျွန်တော်စန်တမန်တယောက်ကိုမေးဘူးပါတယ်အာဆီယံမှာလည်းတာဝန်ထမ်းဆောင်မှုတွေမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာလည်းပဲစန်မာကြီးအဖြစ်နှစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့ဝိုင်းသံမတူဟာဒေါက်ဆန်းစုကြည်အခမ်းကဏ္ဍမရှိတော့ဘူးဆိုတာခင်ဗျားလက်ခံတာဆိုတော့အဲ့ဒါကျွန်တော်ဖြေလို့မရပါဘူးတဲ့မြန်မာပြည်သူတွေဆုံဖြတ်မဲ့ကိစ္စသာဖြစ်ပါလို့ပြောတယ်ဆိုတော့ကျွန်တော်အဓိပ္ပာယ်ဖွင့်ကြည့်ရတဲ့ sentiment ဆိုတော့မြန်မာပြည်သူဆုံဖြတ်မှာဟုတ်ပါတယ်မြန်မာပြည်သူဆုံဖြတ်ထားပြီးပြည်သူဆုံဖြတ်တယ်ဆိုတာမဲဆန္ဒနဲ့ဆုံဖြတ်ခြင်းသာလို့မှန်ကန်ဆုံးဖြစ်ပါတယ်ဆိုတော့2020ဒီလူတွေအနာမသိငင်မှာလူခဲရွေးကောက်ပွဲမှာကြည့်မယ်ဆိုရင်ဒေါက်ဆန်းစုကိုလူဘလောက်ထောက်ခံတယ်ဘလောက်လက်ခံတယ်ဆိုတာပေါ်လွင်နေပါတယ်ဆိုတော့ဒေါက်ဆန်းစုရဲ့အခန့်ကဏ္ဍဟာဒါကိုကြည့်ရင်မမေ့မပြေပါဘူးဆက်လက်ပြီးတော့ရှိနေစေလို့ပြောမှလို့ထင်ပါတယ်မြန်စင
်အဲ့တော့အခုလက်နဲ့ကင်ခုကန်တော်လန်နေကြတဲ့လူရက်တည်းကဒေါက်ဆန်းစုကြည်ဆွဲကင်ထားတဲ့ဟို non violence အကြမ်းမဖက်ရေးမှုနဲ့တွားပြီးတော့ဆန့်ကျင်နေတဲ့သဘောဖြစ်ပါတယ်ဒီလိုလက်နဲ့ကင်ခုကန်နေတဲ့တော်လန်ရေးကိုကဒေါက်ဆန်းစုကြည်ကလက်ခံနိုင်မှာမလား
ဒီလက်နဲ့ကင်ခုကန်တော်လန်နေတဲ့လှုပ်ရှားမှုကိုကြည့်ရင်တကယ်တော့အစကနူးတော်လန်ရေးဟာဒီလက်နဲ့ကင်တော်လန်နေစတာမဟုတ်ပါဘူး CDM လို့ခေါ်တဲ့civil disobedience ဒါလက်နက်ကင်မကင်တဲ့အနုနည်းဆန့်ကျင်မှုကဖြစ်ပါတယ်ဒီလိုလုံးလုံးမရဘူးစစ်ကောင်စီကမခွဲမကြသိရဲဆဲဆဲကိုအခုလုံးတွေးရမြင်များလှမ်းပစ်ပြီးတော့တတ်နေတဲ့အတွက်ကြောင့်ဒီလက်နက်ကင်တော်လှန်အစင်ကိုရောက်သွားတာဖြစ်ပါတယ်ဆိုတော့အဓိကမူရင်းကတော့ non violence နဲ့စခဲ့တာပါဆိုတော့ဒီအခုတော်လှန်နေကြတဲ့ဟိုဒေါက်ဆန်းစုကြည်လက်ခံပါမလားဆိုတာတဲ့ဒီတော်လှန်နေတဲ့လူတွေကဒေါက်ဆန်းစုကြည်ကသူတို့ non violence လမ်းကြောင်းကိုမှမကန်ကခေါ်ဆောင်နိုင်တဲ့ဆိုရင်ဒီဘက်ကလူလက်ခံမလားဆိုတာမေးခွန်းဖြစ်ပါတယ်အခုလက်နက်ကင်တော်လှန်နေရတယ်ဆိုတာလည်းပဲနိုင်ငံရေးအရာအလုံးဖြစ်တဲ့အတွက်ကြောင့်တော်လှန်နေရတာဖြစ်ပါတယ်ဆိုတော့လက်နက်ကင်တော်လှန်ရေးစစ်အောင်နိုင်ရေးဆိုတာဒီဒီမိုကရေစီရရှိရေးအတွက်ဤမှန်ချက်ပန်းနိုင်မဟုတ်ပါဘူးအဲ့ဒီဒီမိုကရေစီရရှိရေးလမ်းကြောင်းရဲ့ဒါကြွေးကြော်စံတရားသာဖြစ်ပါတယ်နိုင်ငံရေးမှာကြွေးကြော်စံဒီဤမှန်ချက်ပန်းနိုင်မဟုတ်ဘူးအလုပ်ရဲ့လမ်းညွှန်တာဖြစ်တယ်ဆိုရဲဆူဆူစကားရှိပါတယ်ဆိုတော့အခုစစ်အောင်နိုင်ရေးလို့ကြွကြော်ပြီးတော့တော်လှန်နေကြတဲ့လူတွေဟာလည်းပဲသူတို့ရဲ့ဤမှန်ချက်ပန်းနိုင်ဖြစ်တဲ့ဒီမိုကရေစီရောက်ရှိရေးအတွက်ဒါကိုလုံခြုံရေးအနေနဲ့အဆုံးပြုနေတာဖြစ်တယ်လို့ပဲကျွန်တော်ကမြင်ပါတယ်ဒေါက်ဆန်းစုကြည်ကတော့ဒီကိစ္စမှာသူကတောင်းရင်စစ်စပ်ပေးဖို့ဒါပြလို့ဆောင်ရွက်ပေးဖို့ဆိုတာသူက ယူရက်စီးပါလိမ့်မယ်သူကနိုင်ငံရေးနည်းနဲ့သာထွက်ပေါက်ရှာမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စလည်းလည်းကရင်တိုက်နေလို့တစ်ဖက်ကတစ်ဖက်ပြတ်တိုက်မယ်ဆိုပြီးတော့လည်းဖြစ်နိုင်ဘူးအလားလားမရှိပါဘူးစစ်တပ်ကလည်းဆက်လက်အုပ်ချုပ်လို့လည်းဘယ်လိုမှရနိုင်မှာမဟုတ်တော့ဘူးသူတို့သူများစီကလက်နဲ့ရလို့ဘလောက်ပဲနှင်းနှင်းနှင်းနှင်းဒီဘက်ကလည်းလက်ခံမှာမဟုတ်တော့ဘူးဆိုတော့ဒီဟာကိုပြည်လဲအောင်သူတို့ကလက်နဲ့ကိုပြေးချပြီးတော့မင်းတို့ကလည်းဆွေးနွေးအောင်ဆိုပြီးတော့လည်းပဲလာပြောမှာမဟုတ်ဘူးဂျာတရားရုပ်ကတော့ရခံပြီးတော့ဆွေးနွေးပို့လိုပါတယ်ဒီနေရာမှာအယုံကြည်ဆုံးလူကတော့တောင်းဆန်းစုပြည့်ဖြစ်ပါလိမ့်မယ်နောက်တစ်ချက်အရေးကြီးတာကမြန်မာနိုင်ငံရေးဟာလူပုဂ္ဂိုလ်ချင်းကပ်ကိုယ်ဝယ်မှုပေါ်မှာသိပ်ပြီးတော့မူတည်ပါတယ်ဆိုတော့တောင်းဆန်းစုပြည့်အစင်းလာသွေးသဘာဒီကိစ္စဟာလည်းသိအရေးကြီးပါတယ်သူ့နေရာမှာအစားထိုးနိုင်မဲ့လူကရှားပါတယ်ဒီနေရာမှာ
အထူးသဖြင့်ထိုင်းနိုင်ငံဂျာယီဝင်ကြီးဒွန်ပရမိုဝန်နိုင်ကဒီဇူလိုင်လထဲမှာပဲအာဆီယံဝန်ကြီးများအစည်းအဝေးမတိုင်ခင်မှာတောင်းဆန်းစုကြည့်နဲ့တွေ့ပြီးတော့တွေ့ခဲ့ပါတယ်သူကဒါကိုအစည်းအဝေးမှာမှရုတ်တရက်ဟိုပြောလိုက်တယ်ပေါ့နော်ဒေါက်ဆန်းစုကြည်ကိုတိုင်ကလည်းတွေးဆုံဆွေးနွေးရေးကိုဟိုတိုက်တွန်းပါတယ်လို့ပြောတယ်လို့သူကပြောပါတယ်ဒီတော့ဒီနေရာမှာဒေါက်ဆန်းစုကြည်ရဲ့အခန်းကဏ္ဍကဘယ်လိုအရေးပါလာနိုင်ပါလဲ
အာဒေါက်ဆန်းစုကြည်ရဲ့အခန်းကဏ္ဍကအဓိကအဖြစ်ကဒီနေရာမှာလက်နက်ကင်တော်လှန်ရေးစီရင်နီးကနေပြီးတော့နိုင်ငံရေးနီးကိုကူးပြောင်းတဲ့နေရာမှာစိတ်အရေးပါပါတယ်ဒါသူမရှိရင်မဖြစ်တဲ့လူကအဲ့ဒီနေရာမှာတော့သူကတွေးဆုံဆွေးနွေးရေးကိုအပိရပြောတာသူ့ကိုလှုပ်ပြီးတော့သူ့ကိုအဆုံးသူကလှုပ်ပေးမယ်ဆိုတာပြောတာမဟုတ်ပါဘူးပြည်သူတွေဒုက္ခရောက်နေကြပြီဒါကြောင့်တွေးဆုံဆွေးနွေးကြဖို့သူကလူလာတယ်ဆိုပြီးတော့ပြောလိုက်ခြင်းသာဖြစ်ပါတယ်သူရဲ့အဆုံးနှုတ်ကိုနိုင်ကဆိုတော့သူရဲ့အခန့်ကဏ္ဍအရေးပါပါတယ်သူကစောစောကကျွန်တော်ပြောခဲ့လိုပဲသူသားလေးနှစ်ဖက်စလုံးကိုညှိနှိုင်းပေးနိုင်မဲ့လူဖြစ်မယ်နောက်တစ်ခုဖြစ်နိုင်တာကတော့သူနဲ့တယောက်ထက်နဲ့မဖြစ်ရင်လည်းပဲနိုင်ငံတကာကဝိုင်းဝန်းပန်ဘူမေစရနီယာမလဲလွန်သူအကျိုးအတွက်တော့သူတို့တွက်ကြတာပဲပေါ့လေသူတို့အကျိုးမပါဘဲမလုပ်ပါဘူးဆိုတော့တကယ်လို့ဒီအခြေအနေဖြစ်အောင်တိုက်တွန်းနိုင်မဲ့နိုင်ငံဟာအာဆီယံတဲ့အဓိကလုံနိုင်မှာကတော့တရုတ်ကလုံရင်တော့ပူပြီးတော့ဖြစ်ကောင်းဖြစ်နိုင်မယ်ထင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်မှာဟိုရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ပါ냐တရုတ်ကတွန်းတော့စစ်ကောင်စီကလိုက်လုတာကိုတွေးရပါတယ်ဆိုတော့တရုတ်ရဲ့တိုက်တွန်းချက်ဟာစစ်ကောင်စီဘက်မှအတော်လေးဩဇာကြီးနေတာကိုတွေ့ရပါတယ်ဆိုတော့လူတွေတိုက်ပြီးဖြစ်စေမတိုက်ပြီးဖြစ်စေအဲဒေါန်ဆန်းစုကြီးနဲ့တွေ့ဆုံဆွေးနွေးဒီချန်ပီယံကိုတရုတ်ကဝိုင်းဝန်းပြီးတော့လုပ်ပေးမယ်ဆိုရင်တော့ဒါအကောင့်ထဲပေါ်နိုင်တယ်လို့ထင်ပါတယ်ကျွန်တော်တွေးမိတာပေါ့လေအ
ဲစစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြီးကိုအတုံးချခံဖို့လုပ်တဲ့သဘောပါလ
ားအဆုံးချရဲဆိုတာစောစောအားလို့ပြောသလိုပေါ့လူတိုင်းဟာသူတို့အကျိုးပိုင်မလူခုပေါ့လေဒီအလုပ်ကိုကတော့လူနိုင်ငံတကာမှလည်းထိုနည်းတိုင်းပဲနိုင်ငံတိုင်းဟာသူတို့အကျိုးအတွက်လုပ်တာပဲခုနတရုတ်ကလုပ်တာလည်းပဲတရုတ်အကျိုးအတွက်အများကြီးပါလို့ပေါ့မြန်မာနိုင်ငံဟာသူတို့အတွက်စီးပွားရေးမဟာဗျူဟာရေးအရေးပါတယ်ဆိုတော့ဒီဒေသမှာညီညွတ်အောင်လုပ်ပေးနိုင်ရင်သူ့တက်ပို့ပြီးအမြတ်ထွက်မယ်သူစီးပွားရေးလုံးလုံးကောက်မယ်ဆိုတော့အဓိကအဖြစ်သူကလုပ်မယ်ဆိုတော့ကျန်တဲ့နိုင်ငံတွေကလည်းသူတို့အကျိုးစီးပွားရေးသူတို့ပြောကြမှာပါပဲဆိုတော့လူပုဂ္ဂိုလ်တူချင်းလည်းထိုနည်းလောက်ပဲဒီနိုင်ငံတွေမှလည်းနိုင်ငံကောင်းဆောင်တွေဟာတိုင်းပြည်အတွက်လုပ်ရဲဘာပဲဖြစ်ဖြစ်သူတို့ပါတီသူတို့အနာတီမြေတွေအများကြီးပါပါတယ်ဆိုတော့ဘသူအတွက်ပဲသုံးချချပေါ့လေအဓိကအရေးကြီးတာကမြန်မာနိုင်ငံမှာပြည်သူလူထုအတွက်အကျိုးရှိဖို့အရေးကြီးပါတယ်သူတို့အတွက်တန်တဲ့လူတွေအတွက်လှုပ်တဲ့လူတွေအတွက်အကျိုးရှိရမရှိတာပါထားလူထုအတွက်တကယ်အကျိုးရှိတယ်ဆိုရင်တော့အာဘသူအတွက်သုံးချတာပဲသုံးချခံရတာပဲဆိုတော့ဟာမိစရာမဟုတ်ဘူးလို့ထင်ပါတယ်ဒါကတော့လုံစင်တဲ့ကိစ္စပ
ါဒီအရင်မှလည်းကုလသမဂ္ဂကရောနိုင်ငံတကာကပါဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာရှိပါတယ်မရခဲ့ပါဘူးဒါပေမဲ့အခုဒီထိုင်းနိုင်ငံသားရေးဝန်ကြီးသွားပြီးတော့ဒီလိုလုပ်ခဲ့တဲ့လူရဲ့အပေါ်မှာဝေဖန်ကြတာတွေလည်းရှိပါတယ်ဒါမှန်တယ်လို့ပြောလို့ရပါလားဒီလိုဝေဖန်နေတာတွေဟာ
ဝီတိုင်းရဲ့လူရဲ့ကိုနှစ်ပိုင်းခွဲကြည့်ရမယ်ထင်ပါတယ်ပထမတစ်ပိုင်းကတော့သူဟာဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်ဒေါန်ဆန်းစုကြည်စကားကိုသူပြန်ပြောခဲ့တယ်တကယ်ကြောင့်ဘယ်သူမှမကန့်ကွက်ဘူးဒေါန်ဆန်းစုကြည်နဲ့ဒေါန်ဆန်းစုကြည်ကဒီတွေ့ဆုံဆွေးနွေးရင်းနဲ့အဖြေရှာဖို့တိုက်တွန်းလိုက်ပါတယ်ဆိုတဲ့ကိစ္စဘယ်သူမှဒါကမှားတယ်လို့မပြောကြပါဘူးဒါကိုဘယ်သူမှမခံကြဘူးဆိုတော့အဲဒီဒွန်ပရမိုဝီနာယိုအဓိကဝေဖန်တာသူကအာဆီယံဘောင်ထဲကမလုဖဲနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ရတာနဲ့သူကိုလန့်ကိုထွင်ပြီးတော့လေဒါပုဂ္ဂိုလ်တူချင်းသွားပြီးတော့ individual လုတဲ့တနိုင်ငံချင်းလုတဲ့ဆိုတဲ့ကိစ္စကိုဝေဖန်ကြတာပါဟာအာဆီယံရဲ့ဘောင်ကိုချိုးဖောက်တယ်လို့သူတို့ပြောကြပါတယ်ဆိုတော့ဒီနေရာမှာတခုပြောရစီအားထိုင်းဝန်ကြီးဟာနည်းနည်းအလို့တကြီးဖြစ်သွားတယ်မြန်မာနိုင်ငံကိုသွားတာဟာသူတို့အစိုးရမကြခင်ပြုတ်တော့မယ်နောက်တက်လာတဲ့အစိုးရဟာစစ်ကောင်စီနဲ့အလွန်သင်းမှာမဟုတ်ဘူးအဲ့တော့သူတို့လုပ်နေတဲ့စီးပွားရေးသူတို့အကျိုးအမြတ်တွေသူတို့ဆိုတာမှသူတို့ရဲ့ခရိုနီတွေ သူတို့အစိုးရအတိုင်းအတာလူတွေသူတို့ဆိုင်မန်ကစီးပွားရေးသမားတွေလုပ်နေတဲ့လုပ်ငန်းတွေကိုထိခိုက်သွားမှာဆိုလို့ဖြစ်တယ်ဆိုတာသိပေါ်လွင်သွားပါတယ်ဒီအတွက်လည်းပဲသူလာရှုတ်ချခံရတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သူတွေအကောင်းတဲ့ရက်လည်းဘယ်လိုတစုံတရာပေါ်ထွက်လာနိုင်မလားဆိုတာကိုပဲမျှော်လင့်ပါတယ်အာဆီယံကြီးညာတဲ့ထက်မှလည်းပဲဒီကိစ္စကိုရှုတ်ချတယ်လို့ပြောမထားပါဘူးအာဆီယံနဲ့ဘာပဲလုပ်လို့အာဆီယံဘောင်တရားလို့ပါဥက္ကဋ္ဌနဲ့ညီနိုင်ပါလို့ပါပြောထားပါတယ်ဆိုတော့ဒါဟာသောသောပြောလို့နှစ်ပိုင်းပေါ်လေတွေ့ဆုံဆွေးနွေးဖို့အကြံပေးတာကိုတော့ဘယ်သူမှမဝေဖန်ပါဘူးသူရဲ့လုပ်ပုံလုပ်နည်းကိုသာဝေဖန်ခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်အဲရှေ့မှာဆက်ပြီးတော့ဟိုပြည်လေလာမဲ့အချိန်အလားအလာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒါတွေကိုလည်းတစ်ချက်သုံးသပ်ပေးပါအောင
်အဲရှေ့မှာကျွန်တော်ကတော့ဆိုတော့ကျွန်တော်အကောင့်မြင်ပါတယ်ပြည်လေပါစေလို့လည်းကျွန်တော်မျက်နှာဆုတောင်းပါတယ်ကျွန်တော်အခုဆိုရင်အချိန်များသိကိုဆူဆူရွာတော်တော်တော့ကဟို Sky News ဆိုဘာလို့မှပြရတဲ့documentary ရင်တော်တော်ဝဆင်ကောင်းစရာဖြစ်ပါတယ်လူငယ်တွေအသက်ပြီးပြီးတော့ဒါအသေးခံနေရတဲ့ဟာတွေဆိုတော့ဒီဟာတွေအများဆုံးပတ်ပြောက်ဖို့ကတော့ဒီကိစ္စကအဖြေရှာနိုင်ဖို့အဖြေပေါ်ထွက်လာဖို့အရေးကြီးပါတယ်ဒီလိုတိုက်နေလို့ကတော့ဒီတိုင်းဆက်ပြီးသွားနေဖို့မြင်ပါတယ်ဆိုတော့တစ်ဖက်တစ်ဖက်နှစ်ဖက်လုံးကထပ်ပေါက်ပြေးလာတဲ့ခါမှာတော့ဒီနည်းနဲ့အဖြေရှာမှာပဲပေါ့လေဆိုတော့အဖြေရှာဖို့အတွက်အခုဒေါအောင်ဆန်းစုကြည်တန်းတွေးခဲ့ပြီးတော့လည်းပဲဘာပဲပြောပြောစဉ်းစားစရာလမ်းတစ်ခုတော့ဖြစ်လာပြီဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စကိုသူဆက်ပြီးတော့တိုက်တွန်းလိုက်မယ်ထင်ပါတယ်သို့သော်လည်းပဲအင်အားတန်းတူဆွေးနွေးခွင့်ရှိအောင်အင်ဂျူဂျီဘက်ကလည်းသူတို့လုံအောင်ပယ်ချထားတာမဟုတ်ပါဘူးဆွေးနွေးနိုင်တဲ့အခြေအနေမရှိသေးလို့သာဖြစ်ပါတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေဖြစ်ပါစီလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်လာရင်တော့အဆင်ပြေဖို့ယူဆရပါတယ်မျှော်လင့်ရပါတယ်ဟုတ
်ကဲ့ပါကျေးဇူးတင်ပါတယ်အခုလိုဆွေးနွေးပေးတဲ့အတွက်ဦးကျော်စံတန်ရှင်ဟုတ်ပါတယ
်မြန်မာနိုင်ငံရေးတဲ့ဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့အခန်းကဏ္ဍအနာဂတ်မှာလဲဆက်အရေးပါနေတာနဲ့တရုတ်ရဲ့ပံ့ပိုးမှုလဲအရေးပါနေတာနောက်ဆွေးနွေးပွဲတွေလဲဖြစ်ကောင်းဖြစ်လာနေတာကိုအေဒီတာနဲ့ဆွေးနွေးကမှာဦးကျော်စံသားနဲ့မမြသစင်အောင်တို့ဆွေးနွေးသုံးသက်ခဲ့တာကိုတဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါမကြာခင်မှာလဲနောက်ဗိုလ်ရုညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒေါက်တာဆန်းဆိုရဲ့လူထုနဲ့ကျန်းမာရေးကဏ္ဍနောက်ကိုရနေအားကစားကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျူရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေဇူလိုင်လ26ရက်ဗုဒ္ဓညအပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။အခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါခွေးယူးပြန်ကာကွယ်ဆေးထိုးနှံမှုအရေးကြီးတာကိုပြောထားပါတယ်။ဒီခွေးယူးပြန်ယောဂဟာယောဂကုသခံရပြီဆိုရင်အသက်သေဆုံးဖို့ရာဂိုင်နှုန်းအထူးများတာကြောင့်ခွေးကိုက်မခံရအောင်သတိထားကြဖို့ကပထမအရေးကြီးပါတယ်။တကယ်လို့ခွေးကိုက်ခံရပြီဆိုရင်လည်းခွေးယူးပြန်ကာကွယ်ဆေးကိုအမြန်ဆုံးထိုးပြီးကာကွယ်ဖို့ကအရေးကြီးပြန်ပါတယ်။ကျန်းမာရေးအစီအစဉ်မှာဒေါက်တာမိုးအောင်ကျော်နိုင်ကိုဒေါက်တာတန့်စောမေးမြန်းထားပါတယ်ခင်ဗျာ။
ပြန်ယောဂဖြစ်ပေါ်ခံစားရပြီဆိုရင်အသက်သေဆုံးမှုရာဂိုင်းနှုန်းအလွန်များတာပါ။ဒါကြောင့်ခွေးကိုက်မခံရအောင်သတိထားကြဖို့နဲ့ခွေးကိုက်ခံရပြီဆိုရင်လည်းခွေးဤပြန်ကာဝယ်ဆေးကိုအချိန်မီထိုးနှံကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းအကြံပေးနေကြတာဖြစ်ပါတယ်။ဘလူးချီနေတွေမှာခွေးပြန်ကာဝယ်ဆေးကိုမဖြစ်မနေထိုးနှံတင်နေဆိုတာကိုသမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။သွားနဲ့ချစ်မိအောင်လောက်ချစ်ပြီးတော့သွေးမဆို့ဘူးသွေးမထွက်ဘူး။ရှာနဲ့ရက်ခံရတယ်ကိုယ့်ရဲ့အရေပြားမှအနာမရှိဘူး။ဒါဆိုလို့ရှိရင်ဆရာတို့ကကာွယ်ဆေးထိုးစရာမလိုသေးဘူးပေါ့နော်အဲ့တော့ရက်တုံပဲရက်ပါတယ်ရှာနေသို့တော်ကိုယ့်ရဲ့ရေပြားမှာပုံးပဲ့နေတယ်ဆိုဆေးထိုးအသင့်တယ်လို့ဆိုပါတယ်ပြီးတဲ့အခါသွားနဲ့ချစ်ပဲချစ်သွားတယ်ဒါပေမဲ့ကိုယ့်ရဲ့ချစ်တဲ့အရာမှာသွေးဆို့နေတယ်ဆိုလို့ရှိရင်သွေးထွက်တယ်ဆိုရင်ဒါကာွယ်ဆေးထိုးအသင့်တယ်လို့ဆိုပါတယ်เนาะဒါကြောင့်မလို့ ယောဂလက္ခဏာပေါ်တဲ့အခါမှာမုတ်ချတည်ဆိုးရမှာဖြစ်တဲ့အတွက်ခွေးကြိုက်ခံရတဲ့အချိန်မှာကာကွယ်ဆေးထိုးပွားအလွန်ရေးကြည်ပါတယ်ဒီခုခစ်ပေါ်ကာကွယ်ဆေးတွေသည်တရားရာဂိုင်းတို့နှီးပါเนาะခွေးပြန်ယောဂကိုကာကွယ်နိုင်တယ်ဆိုတာတွေးရှိထားတဲ့အတွက်ကြောင့်ခွေးကြိုက်ခံရတဲ့သူတွေသည်ဆရာတို့ရှေ့မှာပြောခဲ့တဲ့အချက်လက်တွေနဲ့ကိုက်ညီမယ်ဆိုရင်ကာကွယ်ဆေးထိုးခြင်းအပြင်နောက်တစ်ချိန်မှာအသက်အန္တရာယ်ကိုကာကွယ်ပြီးဖြစ်ပါတယ်အဲ့တော့နောက်တစ်ချိန်ဆိုဘယ်လောက်လဲဆိုရင်တော့အကျန်းအပြင်းအပြင်းခွေးယူကြိုက်ခံပြီးရင်လူတယောက်က10ရက်ကနေတစ်နှစ်အတွင်းမှာခွေးယူပြန်လက္ခဏာပေါ်နိုင်တယ်เนาะအဲ့တော့ကြိုက်ခံရတဲ့နေရာပေါ်မူတည်ပြီးတော့နောက်တစ်ခါခန္ဓာကိုယ်ထဲဝင်ရောက်သွားတဲ့ခွေးယူပြန်ပိုး virus เนาะအဲသူ့ရဲ့ပမာဏပေါ်မူတည်ပြီးဆရာတို့က10ရက်ကနေတစ်နှစ်အတွင်းမှာပေါ်နိုင်တယ်ဒါကြောင့်3 4 5လမှာခွေးကြိုက်ခံပြီးမေ့လျော့နေတယ်เนาะ6လကျော်တယ်မေ့လျော့နေတဲ့အခါမှာကိုယ်ခွေးကြိုက်ခံရတာမေ့ပြီးတော့လက္ခဏာပေါ်လာတဲ့အချိန်ကျမှเนาะဘယ်ချိန်ကခွေးကြိုက်ခံရတယ်လဲဆိုပြီးတော့တစ်ခါတလေပြန်ပြီးမေးမြန်းရတာလေးရှိတယ်ပေါ့
ခွေးပြန်ယောဂလက္ခဏာတွေထဲမှာအစာမျိုးရခက်တာနဲ့ရေကြောက်တာတွေဟာသိတာထင်ရှားတဲ့လက္ခဏာတွေဖြစ်ပါတယ်ခွေးကြိုက်ခံရတဲ့အချိန်ကနေစပြီးအချိန်ဘလောက်ကြာတဲ့အခါမှာခွေးပြန်ယောဂလက္ခဏာတွေပြနိုင်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပဲ
အစာမျိုးရခက်လာတယ်ရေမြင်ကြောက်တယ်လို့ hydrophobia လို့ဆရာတို့သုံးထားတာရှိတယ်နောက်တစ်ခါဒီကြက်သားတွေတုံတယ်နောက်တစ်ခါနောက်ဆုံးတက်ပြီးတော့အသက်အန္တရာယ်ဆုံးရှုံးသွားတဲ့အထိဖြစ်နိုင်တယ်ပေါ့နောက်တော့ခွေးပြန်လက္ခဏာပေါ်နေတဲ့လူရဲ့တတွေထဲမှာလည်းဒီ rabies ပိုးတွေကပါတယ်အဲ့တော့ဒီ10ရက်နဲ့တစ်နှစ်အတွင်းမှာဘာတွေပြောင်းလဲမှုရှိသလဲပေါ့အဲ့တော့ခွေးကြိုက်ခံရင်ခွေးပြန်ပိုးကခွေးရဲ့တတွေကနေစင်ခန္ဓာကိုယ်ထဲဝင်ရောက်တယ်ဝင်ရောက်ပြီးတဲ့အခါအာယုံကြောတွေကနေတစင်သူကအပေါ်တက်ဆိုတော့အဲ့တက်တဲ့ကာလကခုနပြောသလိုကြာတာပေါ့နော်10ရက်ကနေတစ်နှစ်အတွင်းဖြစ်နိုင်တယ်အဲ့တော့အုံနောက်ထဲကိုရောက်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီကနေခွေးပြန်လက္ခဏာပေါ်တဲ့အချိန်မှာသူ့ရဲ့တတွေကလေးထဲမှာအဲ့ဒီကြမှာဒီခွေးဥပြံပိုးတွေကရောက်ရှိလာပြီးတော့သူ့တတွေရင်နဲ့ထိတွေ့တဲ့ကြံတဲ့သူတွေကိုကူးဆက်နိုင်တယ်ဒါကလူမာပေါ့အဲ့တော့ခွေးမှာလည်းပဲဒီတိုင်းပဲပေါ့နော်ခွေးဥပြံပိုးသူကတချောင်းမျိုးမျိုးနဲ့ဝင်သွားတယ်ဝင်သွားပြီးတဲ့နောက်မှာလက္ခဏာပေါ်တဲ့အချိန်မှာမှသူ့ရဲ့တတွေထဲမှာဒီခွေးဥပြံပိုးတွေပေါင်းဝင်လာပြီးသူကြိုက်ခံရတဲ့လူကိုတဆင့်ကူးဆက်စေတယ်ဒါကြောင့်မလို့အရင်တုန်းကနော်ဆရာတို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ဆရာတို့ဒီကျောင်းဖြစ်ခါစားမှာခွေးကြိုက်ခံရပြီဆိုလို့ရှိရင် local treatment ကတော့ဒီတိုင်းပဲသွားပါတယ်။ဒါပေမဲ့ခွေးဥပြံကာကွယ်ဆေးထိုးဖို့ကိစ္စကြတော့ဆရာတို့ကခွေးကို10ရက်စောင့်ကြည့်ခိုင်းတယ်။10ရက်အတွင်းမသေးဘူးဆိုရင်ဒီခွေးမှာခွေးဥပြံပိုးမရှိတဲ့အတွက်ဆေးထိုးရမလိုဘူးဆိုပြီးတော့ဆရာတို့ဒါငယ်ငယ်တုန်းကလေးလာဖတ်သားခဲ့ရတာပေါ့နော်။အဲ့ဒီခါကျတော့အခုနောက်ပိုင်းမှာတော့ဆရာတို့ကဒီ10ရက်စောင့်ကြည့်တာထက်ကိုခွေးကြိုက်ခံရတဲ့သွေးဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးဖြစ်လာတယ်။အဲ့တော့ပြန်စဉ်းစားကြည့်မယ်ဆိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကကျတော့ထုတ်လုပ်လိုက်တဲ့ခွေးဥပြံကာကွယ်ဆေးတွေကချက်ပပတ်လက်မှာ14လုံးထိုးရတယ်။သူ့ရဲ့เนาะဘေးထွက်ဆိုးကျိုးတွေနေနဲ့ဒီအာယုံကြောထိခိုက်တဲ့ကြွက်သားထိခိုက်တဲ့နောက်ဆက်ဘေးထွက်ဆိုးကျိုးလေးတွေရှိတဲ့အတွက်ကြောင့်မို့ဆရာတို့ကဒီကာကွယ်ဆေးကိုလည်းဘေးထွက်ဆိုးကျိုးထံအောင်ခံစားရမှာလဲစိုးရိမ်နေတစ်ဖက်ကခွေးပြံယောဂဝင်မှာလဲစိုးရိမ်နေဒီခါကျတော့ဆရာတို့ကဒီခွေးကို10ရက်စောင့်ကြည့်ပြီး10ရက်အတွင်းမသေးဘူးဆိုခွေးမှာခွေးဥပြံယောဂပိုးမရှိဘူးလို့ယူဆတဲ့အတွက်မထိုးလို့ရတယ်ဆိုပြီးဆရာတို့လေးလာမှတ်သားခဲ့တယ်နော်အခုနောက်ပိုင်းမှာတော့ကာကွယ်ဆေးအစ်စ်အစ်စ်တွေဆရာတို့ထုတ်လို့လာတဲ့အခါမှာလက်ရှိအသုံးပြုနေတဲ့ကာကွယ်ဆေးဒီဘေးထွက်ဆိုးကျိုးအရင်အထက်ဆိုင်အများကြီးပဲနည်းပြီးတော့လူကိုထိခိုက်မှုအလွန်တရာနည်းပါသွားတယ်။ခွေးဥပြံပိုးကိုလည်းရာဂိုင်းနှုန်းပြနှီးပါကာကွယ်လိုက်နိုင်တဲ့အတွက်ကြောင့်မလို့တစ်ဖက်ကဆရာတို့ကဒီခွေးကြိုက်ခံသွေးထွက်အောင်ကြိုက်ခံပြီဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးတော့ recommendation နော်အကြံပြုချက်တွေပေါ်ပေါက်လာတယ်
ယောဂကုသခံရပြီဆိုရင်အသက်သေဆုံးမှုရာဂိုင်နှုန်းအလွန်များတာကြောင့်ခွေးကြိုက်မခံရအောင်သတိထားကြဖို့နဲ့ခွေးကြိုက်ခံရပြီဆိုရင်လည်းခွေးယူပြန်ကာကွယ်ဆေးကိုအမြန်ဆုံးထိုးနိုင်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါလေကျော်သက်သွား
ခွေးယူပြန်ကာကွယ်ဆေးထိုးဖို့အရေးကြီးပုံကိုဒေါက်တာသန့်စောလူလူနဲ့ကျန်မာရေးကဏ္ဍမှာရှင်းအောင်ရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ2023ခုနှစ်မြို့သမီးကမ္ဘာဖလားဘောလုံးပွဲမှာတော့အာရှကစားသမားတူကမ္ဘာဖလားပြိုင်ပွဲအဆင့်ဝင်ကစားတဲ့အသက်ငယ်ဆုံးအားကစားသမားအဖြစ်စံချိန်တင်သွားပါပြီ PSG တိုက်စစ်မှုအမ်ဘာဖေကို Sorry Club အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ကမ်းလှမ်းလိုက်ပါတယ်ဗြိတိရှ Open ကောက်တီးပြိုင်ပွဲမှာတော့ American က Brian Harman အနိုင်ရသွားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးပြီးတော့ပြောပြထားတာမျိုးတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ 2023လွန်မီကဘာဖလာဘောလုံးပွဲကိုတော့ Australia နဲ့ New Zealand နိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကစတင်လိုက်ပါပြီ။ဒါဟာအမျိုးသမီးကဘာဖလာကိုနိုင်ငံနဲ့နိုင်ငံကပူးတွဲအင်ရှင်ဖြစ်တဲ့ပထမဆုံးအခြေကျင်းပတာဖြစ်ပါတယ်။ဖွံ့ဖွဲခန္ဓာကို New Zealand မှာကျင်းပခဲ့ပြီးတော့ထူးထူးခြားခြားပဲဒီနေ့မှာတော့အင်ရှင်နှစ်သင်းလုံးဖွံ့ဖွဲစဉ်တွေမှာအနိုင်ရခဲ့ကြပါတယ်။ New Zealand က Norway ကိုတကူးကူးမရှိနဲ့နိုင်ပြီးတော့ Australia က Ireland ကိုဖွဲ့ဥတွက်မှာတကူးကူးမရှိနဲ့နိုင်ပါတယ်။ပြင်းထန်တဲ့ကလွဲပြီးတော့နာမည်ကြီးအသင်းတွေအတော်များများသူတို့ရဲ့အဖွဲ့ပွဲစဉ်တွေမှာအနိုင်ရခဲ့ကြပြီးတော့လက်ရှိကမ္ဘာချန်ပီယံအမေရိကန်ကဗီယက်နမ်ကို3ဂိုးကိုမရှိစပိန်ကကော့စတာရီကာကို3ဂိုးကိုမရှိလက်ရှိဥရောပချန်ပီယံအင်္ဂလန်နဲ့ဟေဒီပွဲမှာတော့ဟေဒီကိုသမလက်စွမ်းပြလို့အင်္ဂလန်ကတကူးကိုမရှိနဲ့ပုတ်ခါဒီကာပဲနိုင်ခဲ့ပါတယ်2021ကမ္ဘာချန်ပီယံဂျပန်နဲ့ဇမ်ဘီယာပွဲမှာတော့ဂျပန်က5ဂိုးကိုမရှိနဲ့နိုင်ပြီးတော့နယ်သာလန်နဲ့ပေါ်တူဂီပွဲမှာတော့နယ်သာလန်ကတကူးကိုမရှိနဲ့နိုင်ပြီးပြင်းထန်ကဂျမေကာကိုဂိုးမရှိသေးကြသွားပါတယ်။ဒီလိုနေ့ကပွဲမှာတော့အီတလီကအာဂျင်တီးနားကိုတကူးကိုမရှိကိုပါအမေရိကချန်ပီယံဘရာဇီးကပနားမားကို၄ဂိုးကိုမရှိနဲ့နိုင်ပြီးဂျာမနီကမော်ရိုကိုကို၆ဂိုးကိုမရှိနဲ့နိုင်ပါတယ်။အင်ရှင်နယူးဇီလန်အသင်းဟာအဖွဲ့ပွဲစဉ်မှာနော်ဝေးကိုအနိုင်ရခဲ့ပေမဲ့အင်္ဂါနေ့ကကစားတဲ့ပွဲမှာတော့ဖိလစ်ပိုင်ကိုတကူးကိုမရှိနဲ့ရှုံးသွားတဲ့အတွက်ဖိလစ်ပိုင်အသင်းဟာကမ္ဘာဖလားမှာပထမဆုံးအကြိမ်နိုင်ပွဲရသွားခဲ့ပါတယ်ခင်ဗျာ။ဒါပြန်ဒီကမ္ဘာဖလားမှာတောင်ကိုရီးယားအသင်းကဆယ်ကျော်သက်အရွယ် KC Fair ကတော့ကမ္ဘာဖလားမှာအသက်အငယ်ဆုံးအမျိုးသမီးကစားသမားအဖြစ်နဲ့စာချိန်တင်လိုက်ပါတယ် KC Fair ဟာကိုလံဘီယာနဲ့ပွဲမှာတောင်ကိုရီးယားအသင်းကနေလူစားဝင်ကစားခဲ့ပြီးတော့ဒီအဲ့ဒီအချိန်မှာသူ့ရဲ့အသက်ဟာ16နှစ်နဲ့26ရပဲရှိသေးတာကြောင့်သူဟာအသက်အငယ်ဆုံးအမျိုးသမီးကစားသမားဖြစ်လာခဲ့ပါတယ်တောင်ကိုရီးယားကစားသမား KC Fair ကအသက်အငယ်ဆုံးကစားသမားအဖြစ်နဲ့စာချိန်တင်လိုက်ချိန်မှာတစ်ဖက်မှာလည်းအမေရိကန်ကMegan Rapinoe ဟာဖီယန်နာနဲ့ပွဲမှာ American အသင်းအတွက်ပွဲပေါင်း200မြောက်ကိုကစားပေးခဲ့ပါတယ်။အသက်38နှစ်ရှိဖြစ်တဲ့ Rapinoe ဟာဒီနေ့ဘောလုံးရာသီအကုန်မှာအနားယူမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ။ဒီကရပါတွေ့နောက်ထပ်ထူးခြားတဲ့ဘောလုံးသတင်းတွေကတော့ကမ္ဘာကျော်ဘောလုံးသမား Messi ဟာဇူလိုင်လ27ရက်နေ့က Inter Miami ကခုဆက်ဆူကိုငိုးတကိုးနဲ့နိုင်တဲ့ပွဲမှာအင်တာမိုင်ယာမီအတွက်ပထမဆုံးပွဲထွက်ခဲ့ပြီးတော့နောက်ဆုံးဒဏ်ရာရအချိန်ပိုမှာပဲဖရီကစ်ကနေတစ်စက်အနိုင်ကိုသွင်းပေးခဲ့ပါတယ်ခင်ဗျာ။ဘောလုံးမှာကြောင်းဆွေးတွေဘက်ကိုကြည့်ရရင်တော့အင်္ဂလန်မှာတော့မန်ချက်စတာယူနိုက်တက်အသင်းကအင်တာမီလန်မှာကစားနေတဲ့ကင်မရွန်ဂိုးသမားအန်ဒရေအိုနာနာကိုယူရို52သန်းနဲ့ဝယ်လိုက်ပြီးဖြစ်ပါတယ်။မန်ယူကအိုနာနာကို9နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကကြေညာပါတယ်။တကယ်လို့အဆင်ပြေခဲ့မယ်ဆိုရင်တော့နောက်ထပ်တစ်နှစ်သက်တမ်းတိုးတဲ့အချက်လဲပါဝင်ပြီးတော့မန်ယူဘက်ကတော့အသင်းအောင်မြင်မှုပုံမှာအခြေခံပြီးတော့နောက်ထပ်၄သန်းလောက်ထပ်ပေးဖို့အချက်လဲပါဝင်တယ်လို့ပြောပါရယ်ဂျာမနီမှာတော့ဘိုင်ယန်မြင့်တဲ့အသင်းကတောင်ကိုရီးယားနောက်တန်းလူခင်မင်းကြီးကိုနမ်ပိုလီအသင်းစီကနေဝယ်လိုက်ပါရယ်ဘိုင်ယန်ကခင်မင်းကြီးကိုရဖို့အတွက်ဘယ်လောက်ပေးရတယ်ဆိုတာကိုတရားဝင်မထုတ်ပြန်ပေမဲ့ဂျာမနီနဲ့အီတလီမီဒီယာတွေမှာတော့ဘိုင်ယန်ကနမ်ပိုလီအသင်းကိုယူရိုတန်း50ပေးခဲ့ရပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ပြောပါရယ်ပါရန်ကကင်မင်းကြီးကိုဝယ်လိုက်ချိန်မှာဩစတြေးလျလက်ရွေးစင်မာဆောဆဘစ်ဆာဟာပါရန်အသင်းကနေဒေါ့တမန်အသင်းကိုပြောင်းသွားခဲ့ပါတယ်ဒေါ့တမန်ကသူ့ကို၄နှစ်စာချုပ်နဲ့ချုပ်လိုက်ပြီးတော့ယူရို19သန်းပေးခဲ့ရတယ်လို့ဂျာမန်မီဒီယာတွေကဖော်ပြပါတယ်တစ်ဆက်တည်းမှာပဲမန်စီးတီးအသင်းမှာကစားနေတဲ့အသက်32နှစ်အရွယ်ရီယက်မာရက်စ်ကိုဆော်ဒီနိုင်ငံကအယ်ဟီလာအသင်းကဝယ်လိုက်ပြီးဖြစ်ပါတယ်အယ်ဟီလာအသင်းကသူ့ကိုခေါ်လိုက်တဲ့အကြောင်းကိုဆော်ဒီရုပ်သံတိုင်းကကြေညာပါတယ်အယ်ဟီလာအသင်းဟာမာရက်စ်ကိုခေါ်ဖို့အတွက်မက်ဆီဒီအသင်းကိုပြောင်းရွှေ့ပြီးပေါင်တန်း30ပေးခဲ့ရတယ်လို့ British Media တွေကတော့ဖော်ပြနေကြပါတယ်။အခုနောက်ဆုံးကတော့ PSG အသင်းမှာကစားနေတဲ့ပြင်သစ်တိုက်စစ်မှု Kylian Mbappe ကို Saudi Arabia နိုင်ငံ Pro League က Al Hilal အသင်းကပဲကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ကမ်းလှမ်းလိုက်ပါတယ်။ Al Hilal အသင်းဟာ Mbappe ကိုအသင်းပြောင်းရွှေ့ခြင်းဖြစ်တဲ့ Euro တန်း300ပေးမယ်လို့ PSG အသင်းကိုကမ်းလှမ်းခဲ့တယ်ဆိုပြီးတော့သတင်းတွေကဖော်ပြနေပါတယ်။ဒါပေမဲ့ Mbappe ဘက်ကတော့ Saudi ဘက်ကကမ်းလှမ်းချက်ကိုစိတ်ဝင်စားဘူးလို့သူနဲ့နှိစက်တဲ့သတင်းရင်းမြစ်တွေက ESPN ကိုပြောပါရယ်။ Angela အသင်းဟာ Messi ကိုခေါ်ဖို့ကမ်းလှမ်းမှုမအောင်မင်းဖြစ်ခဲ့ပြီးတဲ့နောက်အခုလို Mbappe ကိုခေါ်ဖို့အကြိုးပမ်းလာတာပါ။ Mbappe ဟာ PSG အသင်းနဲ့စာချုပ်သက်တမ်းတစ်နှစ်ပဲချန်တော့ပြီးတော့ PSG အသင်းကတော့စာချုပ်အသစ်ထပ်မတိုးဘူးဆိုရင်သူ့ကိုဒီလွေရာသီမှာရောင်းထုတ်မယ်လို့ပြောထားပါရယ်။ဆိုတော့ Mbappe အနေနဲ့ဘာဆက်လုပ်မလဲဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဟောဒီနေ့နေ့ဘက်မှာတော့ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ British Open ကောက်တီးပြိုင်ပွဲမှာ American က Brian Harman ကနာမည်ကြီးတွေကိုကျော်ဖြတ်ပြီးတော့
ချန်ပီယံဖြစ်သွားပါတယ်ဗီရှာအိုပင်ငေါသီးပြိုင်ပွဲကိုလီဗာပူးမြို့က Royal Liverpool ဂေါက်ကွင်းမှာပြီးခဲ့တဲ့သတင်းဘက်ကကကစားကြတာမှာအမေရိကန်က Brian Harman ကသတ်မှတ်ရိုက်ချက်ထက်73ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်181ချက်နဲ့ချန်ပီယံဖြစ်သွားတာပါဒါဟာသူ့အတွက်တော့မေဂျာဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်ဒီဘက်မှာစပိန်ကဂျွန်ရမ်အော်စတြေးလျကဂျေဆင်ဒေးထောင်ကိုရီးယားကဂျူယန်ဂင်နဲ့အော်စတြေးလျကဆက်စပရာဂါတို့လျောက်ကတော့သတ်မှတ်ရိုက်ချက်ထက်9ချက်ရှော့ရိုက်ပြီးတော့ပူးတွဲဒုတိယရခဲ့ကြပါတယ်ဟာမန်ဟာလွန်ခဲ့တဲ့6နှစ်အတွင်းပြိုင်ပွဲတွေကစားတဲ့အခါမှာထိတ်ဆုံး10ယောက်မှရက်တည်နိုင်တာကသူများတွေထက်ပိုများပေမဲ့အကြောင်းကြောင်းတွေကြောင့်အနိုင်မရပဲအခုမှအနိုင်ရတာဖြစ်ပါတယ်ဆိုတော့ဘလူတွန်းအားတွေဘလူစိတ်ပိုင်းဖြတ်မှုတွေဘယ်အချက်တွေကသူ့ကိုဒီဘွဲမှာအနိုင်ရစေတာပါလဲ
After I made the second bogey yesterday a guy when I was passing him he said Harman you don't
မင်းကကျွန်တော် bogey ဒုတိယတစ်ခါရလိုက်ပြီးလူတစ်ယောက်နာကဖြတ်တဲ့အချိန်မှာအဲ့ဒီလူက Harman မင်းမှဒီဘွဲအနိုင်ရဖို့လောက်အထိတက်တည်မရှိပါဘူးတွေးမြဲပါဘူးဆိုပြီးပြောတယ်အဲ့ဒါကပဲကျွန်တော်အများကြီးအထောက်အကူဖြစ်သွားခဲ့ပါတယ်အဲ့ဒါတကယ်ပါသူအဲ့လိုပြောလိုက်တဲ့အတွက်စိတ်ထဲမှာငါဒီတိုင်ပွဲကိုနိုင်ဖို့အရေးချင်းရှိတယ်ရအောင်လုပ်မယ်တိတိချာချာကောင်းအောင်ရိုက်မယ်ဆိုရယ်စိတ်ဖြစ်သွားခဲ့ပြီးအဲ့ဒီအချက်ကအများကြီးအထောက်အကူဖြစ်စေခဲ့ပါတယ
်ဟာမန်ကတော့သူ့ရဲ့ပထမဆုံးမေဂျာဆူပလာကိုဘယ်လိုအောင်ပွဲခံဖို့စီစဉ်ထားလဲဆိုတဲ့အပေါ်မှာတော့သူ့အနေနဲ့လက်ထွန်ဇက်တစ်စင်းဝယ်ထားပြီးတော့အဲ့ဒီလက်ထွန်ဇက်နဲ့သူ့ရဲ့အေက40လောက်ရှိတဲ့လဲမှာမြေရိပ်ပြီးတော့အောင်ပွဲခံမယ်လို့ပြောလိုက်ပါတယ်ခင်ဗျာလက်ထောင်းစက်လေးပဲရစ်အိုလံပစ်ပြိုင်ပွဲမှာအိုလံပစ်မီးရှူကိုတင်မဲ့မီးရှူတိုင်ကိုပထမဆုံးအကြိမ်ဖြစ်တဲ့အင်္ဂါနေ့မှာကြားသားခဲ့ပါတယ်ပဲရစ်မြို့ကစိမ့်မြစ်ပေါ်မှာကျင်းပခဲ့တဲ့ဒီဆန္ဒကိုပြင်သစ်အိုလံပစ်အားကစားသမားတွေနဲ့အတူအိုလံပစ်ချန်ပီယံဟောင်းဦးစိန်ဘုတ်လည်းတက်ရောက်ခဲ့ပြီးတော့ဦးစိန်ဘုတ်ကနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိုက်ကိုအိုလံပစ်မီးရှူတိုင်ပေးအပ်ခဲ့ပါတယ်အဲ့နောက်တော့ဒီအိုလံပစ်မီးရှူတိုင်ကိုစိမ့်မြစ်ကြောင်းတစ်လျှောက်ကိုလှည့်လည်တင်ဆောင်ပြီးတော့ကြားသားခဲ့ပါတယ်ဒီစိန်ဘုတ်ကတော့လာမယ့်2024 Paris Olympic ပြိုင်ပွဲဖွင့်ပွဲအခမ်းအနားဟာ Olympic ပြိုင်ပွဲဖွင့်ပွဲတွေထဲမှာအကောင်းဆုံးတွေထဲကတစ်ခုဖြစ်နိုင်မယ်လို့ထင်ကြောင်းပြောကြားလိုက်ပါတယ
်။ကိုရနေအားကစားခဏကိုနားဆင်ကြည့်ရှုခဲ့ကြလို့အနာရချခဲ့မယ်လို့မျှော်လင့်ပါတယ်။သောရရှင်နေအနေနဲ့ View မြန်မာပိုင်းကိုစာရေးခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com burmese@voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွင်းနိုင်ပါတယ်။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA ရဲ့ပေါ်ရုညအစီအစဉ်တွေကိုအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမခင်လေးတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
။မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့မလေးရှားနိုင်ငံကလူခွင့်ကိစ္စကိုပြစ်ပယ်တာမျိုးမဟုတ်ပဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေကိုခွင့်ပြုနိုင်ချေရှိတယ်လို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောဆိုလိုက်ပါတယ်မလေးရှားဝန်ကြီးချုပ်အန်ဝါအီရာဟင်ကဖိလစ်ပိုင်သမ္မတဖာတီနယ်မာကုစ်ဂျူနီယာနဲ့ကွာလာလမ်ပူမှာတွေ့ဆုံပြီးတဲ့နောက်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးပို့ပြီးခိုင်မာအားကောင်းအောင်လှုပ်ဆောင်တဲ့တစ်ချိန်ထဲမှာရိုဟင်ဂျာလိုလူနည်းစုတွေပေါ်ပြုတ်မှုတဲ့လူအခွင့်အရေးကိစ္စတွေကိုလစ်လျူမရှုဘဲပြောင်းလဲပြင်လဲရှိတဲ့ချင်းကပ်မှုပုံစံတစ်ကိုကျင့်သုံးဖို့မလေးရှားဝန်ကြီးချုပ်ကဖိလစ်ပိုင်သမ္မတနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့တုံ့ပြန်ချက်တွေထွက်မလာသေးပါဘူးရှင်။ဒီပမာနေထိုင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ထာဩဂုတ်လ10ရက်မှာထိုင်းနိုင်ငံအတွင်းကိုပြန်လာဖို့စီစဉ်နေတယ်လို့သူ့ရဲ့သမီးဖြစ်သူကဒီနေ့ပဲပြောပါတယ်။ထိုင်းနိုင်ငံရဲ့လက်ထောက်ရဲချုပ်ကတော့တက်ဆင်ဟာနိုင်ငံအတွင်းကိုပြန်ဝင်လာပါကတရားစီရင်ရေးလုပ်ငန်းစဉ်ကိုလိုက်နာရမှာဖြစ်တယ်လို့ပြောပါတယ်။သူဟာတိုင်းပြည်ကိုပြန်ရောက်တာနဲ့ထောင်နဲ့10နှစ်အထိကြာခံရနိုင်တဲ့အမှုတော်တော်များများကိုရင်ဆိုင်ရဖွယ်ရှိပေမဲ့သူ့ပေါ်တင်ထားတဲ့ဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့တက်ဆင်ကပြောထားပါတယ်။သူလင်းဘော်ကစင်နာနဲ့ရဲတွေကသူတို့ရဲ့တာဝန်တွေကိုပုံမှန်တိုင်းဆောင်ရွက်သွားမှာပါရှင်
။ကျေးဇူးပါမခင်လေး။အခုလို VO ရဲ့ဗိုလ်ဒုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လို့ရမှုကမဆုမပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bust တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပါVOA ကိုအခုလိုနတ်ဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.